Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American တန်မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မတ်လ15ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်းလွင့်အစီအစဉ်လေးကို American ပြည်တော်စုရဲ့မြို့တော် Washington DC ကနေလိုင်းလိုမီတာ3240 49နဲ့အတူ VOE ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ဆက်မှုရပါခင်ဗျာအခုမနေ့ဖက်စီစဉ်မှုဖြစ်တော်ဝင်ယူဆောင်ရပြီမှာပါ
ကျမကတော့ဆုမြတ်မှာပါရှင်လစ်ဗျားနိုင်ငံရှေ့ပိုင်းကရေနံသိုးလောင်ကန်ကြီးတွေရှိတဲ့စိတ်ကန်းတစ်ခုကိုခွဲထွက်ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာဦးဆောင်တဲ့တပ်ဖွဲ့တွေကပြန်သိမ်းနိုင်ခဲ့ကြပါတယ်အာရှပစိဖိတ်ဒေသကိုပထမဆုံးတွားရောက်တဲ့ခီးစဉ်ဖြစ်တဲ့အမေရိကန်နိုင်ငံသား၏ဝင်ကြီးရဲ့၃နိုင်ငံခီးစဉ်ကိုစတင်နေပါပြီဒီလိုနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
โอเคကောင်းပါပြီခင်ဗျာအဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
အော်ကျွန်တော်တို့အနေနဲ့မျှော်လင့်ထားလို့ရတာဟာ Trump ပါဆိုလို့ရှိရင်စီးပွားရေးဟိုဥစားပေးမယ်ဆိုတဲ့ဟာနဲ့နေရာမှာစီးရင်စီးပွားရေးကို
အမေရိကန်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းရဲ့ပြောကြားချက်ဖြစ်ပါတယ်အာရှဒေသကိုခီးမထွက်ခင်အမေရိကန်နိုင်ငံသားဝန်ကြီးတစ်ကဝါရှင်တန်အခြေစိုက်အာဆီယံတမ်မတ်ကြီးတွေနဲ့တွေ့ဆုံဆွေးနွေးကြရမှာပါဝင်ခဲ့တဲ့မြန်မာတမ်မတ်ကြီးနဲ့ဆက်သွယ်မေးမြန်းချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားရပါလိမ့်မယ်အဲ့လိုပြင်တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေဆက်လက်ပြင်းထန်နေသေးရှိပြီးတော့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေ16တိမြောက်ကရင်အမျိုးသားအစည်းအရုံး KNU ကွန်ဂရက်စတင်ပြီးတော့ဖွင့်လှစ်ကျင်းပနေတဲ့အကြောင်း EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့အစီအစဉ်ကိုဒီလမကုန်ခင်ဥရောပကောင်စီကိုအကြောင်းကြားဖို့ရှိတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ကဗြိတိန်အောက်လွှတ်တော်ကိုအတိအပေးပြောဆိုလိုက်တဲ့အကြောင်းအဆရှိတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါ။ဒါတွေမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့ကိုစော်ဝင်းလှိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
လစ်ဗျားနိုင်ငံအရှေ့ပိုင်းကရေနံသိုးလောင်ကန်ကြီးတွေရှိတဲ့စိတ်ကန်းတစ်ခုကိုထိမ့်ချုပ်နိုင်လိုက်ပြီလို့ခွဲထွက်ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာဦးဆောင်တဲ့တပ်ဖွဲ့ဝင်တွေကပြောနေကြပါတယ်ရက်စ်လနူးဖ်နဲ့အယ်ဆစ်ဒရာစိတ်ကန်းတစ်ခုလုံးကိုဒီလအစောပိုင်းတုန်းက IS စစ်သွေးကြော်တွေကသိမ်းပိုက်ထားတာဖြစ်ပါတယ်လစ်ဗျားနိုင်ငံမှာအာနာရှင်မိုမာဂဒါဖီဖြုတ်ချခံခဲ့ရပြီးတော့အသက်ခံခဲ့ရတဲ့2011ခုနှစ်နောက်ပိုင်းတွေကပြိုင်ဘက်နိုင်ငံရေးအဖွဲ့တွေလက်နက်ကိုင်အဖွဲ့တွေကွဲခဲ့ကြပါတယ်နိုင်ငံတွေကရေနံပေါ်ကျွယ်ဝတဲ့နေရာတွေကိုထိန်းချုပ်နိုင်ဖို့အတွက်အစိုးရအဖွဲ့နှစ်ခုလုံးနဲ့လက်နက်ကိုင်ပြည်သူ့စစ်အဖွဲ့တွေကစူးစမ်းနေကြတာဖြစ်ပါတယ်ဗိုလ်ချုပ်ကြီးဟက်ဖတာရုပ်အဖွဲ့ဟာကုလသမဂ္ဂထောက်ခံထားတဲ့ Tripoli မြို့တော်ကအစိုးရကိုစိန်ခေါ်နေတဲ့နိုင်ငံအရှေ့ပိုင်းတိုဘရုခ်မြို့မှာအခြေစိုက်တဲ့အစိုးရအဖွဲ့ရဲ့မဟာမိတ်ဖြစ်ပါတယ်ကုန်းချောင်းလေချောင်းရေချောင်းကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်ဘင်ဂါဇီဒီဖ ens brigade လို့ဆိုတဲ့စစ်သွေးကြွအဖွဲ့လက်ကနေရေနံစိတ်ကန်းနှစ်ခုကိုပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ Hefter ရဲ့ပြောခွင့်ရသူကပြောပါတယ်။လစ်ဗျားနိုင်ငံမှာထိရောက်တဲ့အစိုးရအုပ်ချုပ်မှုစနစ်မရှိတာ6နှစ်နီးပါးရှိနေပါပြီ။ဂဒါဖီမရှိတော့တဲ့နောက်ပိုင်းလစ်ဗျားဟာကမ္ဘာမှာတည်ငြိမ်မှုမရှိဆုံးနိုင်ငံတစ်ခုဖြစ်နေတဲ့တန်တမန်တွေလစ်ဗျားအရေးလှုပ်ရှားသူတွေကဖော်ပြပြောဆိုကြပါတယ်ရှင်။
သမ္မတဒေါ်နယ်ထရန့်ဟာဖလော်ရီဒါပြည်နယ်မာရာလာဂိုမှာရှိတဲ့သူ့ရဲ့အပန်းဖြေခြံဝင်းအတွင်းမှာရှစ်လအတွင်းတရုတ်သမ္မတရှီကျင်းပင်နဲ့နေရကြထိပ်သီးဆွေးဝဲကျင်းပဖို့စီစဉ်နေပါတယ်။ဒါဟာခေါင်းဆောင်နှုတ်ဦးအကြပထမဆုံးအကြိမ်တွေ့ဆုံကြမှာလည်းဖြစ်ပါတယ်။ခေါင်းဆောင်နှုတ်ဦးဟာသမ္မတထရန့်ပိုင်နဲ့မာရာလာဂိုအပန်းဖြေခြံဝင်းအတွင်းမှာထိပ်သီးဆွေးဝဲကျင်းပမယ်မကျင်းပဘူးဆိုတဲ့အပေါ်အမေရိကန်အစိုးရကရောတရုတ်အစိုးရဘက်ကပါအထူးပြုပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံကခေါင်းဆောင်နှုတ်ဦးဟာလာမယ့်ဧပြီလ6ရက်နဲ့9ရက်နေ့တွေမှာတွေ့ဆုံကြမယ်လို့အမေရိကန်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။အခုသတင်းပတ်ကောင်မှာအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson တရုတ်နိုင်ငံကိုတွားရောက်တဲ့အခါသမ္မတ Trump နဲ့တရုတ်သမ္မတရှီကျင်းပင်တို့တွေ့ဆုံကြမဲ့ခီးစဉ်အသေးစိတ်ကိုအပြည့်အစုံဆွေးနွေးလိမ့်မယ်လို့မျှော်လင့်ရကြောင်းလည်းအမေရိကန်သတင်းတွေမှာဖော်ပြပါတယ်။ခေါင်းဆောင်တို့ဦးတွေ့ဆုံရေးကိစ္စအတွက်နှစ်နိုင်ငံအကြားအနီးကဆက်သွယ်လှုပ်ဆောင်နေကြောင်းတရုတ်နိုင်ငံရဲ့ဌာနကအင်ကာနေမှာပြောပါတယ်။ခေါင်းဆောင်တို့ဦးတွေ့ဆုံကြတဲ့အခါမြောက်ကိုရီးယားနဲ့နျူကလ িয়ার အစီအစဉ်နဲ့ဒုံးကျည်စမ်းသပ်ပြလွတ်နေတဲ့ကိစ္စရပ်တွေအပြင်တခြားအကြောင်းအရာအတော်များများကိုလည်းဆွေးနွေးကြဖို့ရှိတယ်လို့သမ္မတအင်ဗျူတော်ပြောခွင့်ရရှောင်းစပိုက်ဆာကတင်းနှင်းလာနေမှာပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံအစိုးရအပေါ်တရုတ်နိုင်ငံကဩဇာညောင်းတဲ့အတွက်မြောက်ကိုရီးယားရဲ့လုပ်ရက်တွေအပေါ်တရုတ်နိုင်ငံကထိထိရောက်ရောက်ပြောဆိုလှုံ့ဆော်ဖို့သမ္မတဒေါ်လာနဲ့ထရမ့်ကမကြာခဏတောင်းဆိုခဲ့ပူပါတယ်။
ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီကိုတွားရောက်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ဟာဝါရှင်တန်မြို့တော်ကနေအင်္ဂါနေ့ကထွက်ခွာသွားပါပြီ။မတ်လ15ရက်နေ့ကနေ16ရက်နေ့အထိ၄ရက်ကြာခီးစဉ်အတွင်းဂျပန်နိုင်ငံတိုကျိုမြို့တော်စီကိုအရင်ဆုံးသွားမှာဖြစ်ပါတယ်။အဲဒီနောက်ဆိုးမြို့တော်ကိုသွားပြီးရင်တော့ဘေကျင်းမြို့တော်စီကိုနောက်ဆုံးသွားပါလိမ့်မယ်။ Mia Korea ye don't ji santa pjellu mu ne nuclear chain chaw mu anye re shi ni chain ma Asia Pacific data si go American naingan ja ye winji the patthama song khii twa ra phit par de naingan ja ye winji Tillerson ha tou naingan lou ma tat san ya thait tan tawin shi de re ne twei song pi lo Mia Korea ye chain chaw yan go belo kai twe mle so re kaisa Asia Pacific data re ma American ye gadi re go that man a ma khan bo ne American sea boy ye ne long jong ye san ya a cho sea boy re che thwe ye kaisa re go swe ni ma phit de lo naingan ja ye thana ga tadin thauk pyan tha ba de American ye don't let net yan ka kwe ye ta snit go tan Korea naingan ma tha shi bo she to saung yet mu re a paw tiyauk ga swan gung kan kwet ni chein ma American naingan ja ye win ji ga ta snit ha myauk Korea ye yan go ka kwe bo phit de lo tiyauk khong saung twe go shin pya ya lai me lo naingan ye ake khat twe ga pyo ni ja ba de tan Korea naingan ma le naingan ye a chauk taw bung chaung a yin tamara pagan he ya ru ga ni phe sha khan tha ya chein phit par de ya yi tamara hwan kyo an ne twe saung ne a kha ma Mr. Tillerson ha myauk Korea a ye kaisa ne ta
တောင်းလက်နဲ့ရန်ကာကွယ်ရေးစနစ်အကြောင်းကိုအဓိကဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်။သမ္မတဒေါ်နယ်ထရမ့်ဟာဆော်ဒီအာရေဗျနိုင်ငံကဒုတိယမြောက်အင်ရှင်မင်းသားမိုဟာမက်ဘင်ဆာလ်မန်နဲ့အင်္ဂါနေ့ကအင်ဗီရိုမာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးအကောင်ခိုင်မာလာစေရေးနဲ့နှစ်နိုင်ငံအကျိုးစီးပွားနဲ့ဆိုင်တဲ့ဒေတာရင်းကိစ္စရပ်တွေကိုဆွေးနွေးခဲ့ Washington DC ကိုပထမဆုံးအကြိမ်လာရောက်လဲပတ်ချင်းလဲဖြစ်ပါတယ်။တွဲဆုံမှုနဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေကိုအင်ဗျူရောကထုတ်ပြန်ခြင်းမရှိပါဘူး။ဒါပေမဲ့ဆွေးနွေးကြမယ့်အဓိကအကြောင်းအရာတွေတဲ့ကမ္ဘာလောင်စာဆီဈေးနှုန်းအပြင်ဆီးရီးယား၊အီရတ်၊လစ်ဗျားနဲ့ယေမင်တို့မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအကြောင်းပါဝင်နိုင်ပါတယ်။ယေမင်နိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်တွင်းဆင်မှာတော့အီရန်ကကြောရောနောက်ကံပေးထားတဲ့ရှီးယားသဘုံအဖွဲ့တွေကိုအမေရိကန်ရဲ့အထောက်အပံ့နဲ့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကြောင်းစစ်ဆင်မှုတွေပြုလုပ်နေတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေအပေါ်ပြုလုပ်နေတဲ့အမေရိကန်ကကြောရောနောက်ကံပေးထားတဲ့လေကြောင်းစစ်ဆင်ရေးတွေမှာလည်းဆော်ဒီအာရေဗျားကပါဝင်နေတာဖြစ်ပါတယ်။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကမြန်မာတပ်မတော်အခြေစိုက်စခန်းတစ်ခုနဲ့ပြည်တော်စုလမ်းမဘော်ကတပ်ဖွဲ့တစ်ခုကိုမြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကအင်္ဂါနေ့ကစတင်တိုက်ခိုက်ခဲ့ကြပါတယ်။တိုက်ပွဲတွင်မှရဲသား2ယောက်ထိခိုက်ဒဏ်ရာရပြီးတော့နန်းဖက်ကရွာနားကတိုက်ပွဲမှာဒဏ်ရာရသွားတဲ့အမျိုးသမီးတစ်ယောက်ကိုမူဆယ်ဆေးရုံကိုပို့ထားတယ်လို့ဒီမူဆယ်မြို့မှာရဲစခန်းကဒူရဲမှုက VOE မြန်မာပိုင်းကိုပြောပါတယ်။တိုင်းဒေသဘုံအဖွဲ့တွေလှုပ်ရှားနေတဲ့နေရာတွေအပေါ်အစိုးရတပ်တွေကထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်အခုလိုမျိုးကြီးတွေမှပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့မြောက်ပိုင်းမဟာမိတ်အဖွဲ့တွေမှပါသူတွေကပြောပါတယ်။ကိုကံကိုပိုင်အုပ်ချုပ်ခွင့်ရလောက်ကင်မျိုးတဝိုက်ကိုလည်းဒီလ6ရက်နေ့ကစတင်ပြီးတော့တိုက်နေကြတာမှအရသာထိခိုက်ဒိဆုံးမှုတွေရှိနေပါတယ်။အခုလိုသဘုံအဖွဲ့တွေနဲ့အစိုးရတပ်တွေကြားအရင်ကဆိုရင်တော့တောတွင်းဘက်မှသာတိုက်ပွဲတွေဖြစ်လေရှိပေမဲ့အခုတော့မြို့ပေါ်အထီရောက်လာတဲ့အပေါ်မှာဒေသခံတွေကစိုးရိမ်နေကြပါတယ်။တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကချင်းရွှေဟော်ကုန်းသွယ်ရေးစခန်းမှာကုန်းသွယ်မှုပမာဏ3ပုံ2ပုံအထိလျှော့ကျစင်းနေပါတယ်။ကိုကန့်ဒေသဘက်ကတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေတောင်းတဲ့ချီဟာလဲလာရှုံမြို့နဲ့တရုတ်နိုင်ငံနယ်စပ်ဖက်တွေကိုထွက်ပြေးနေကြရပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့တွေထဲမှာ KIA ကချင်းလက်ရေးတပ်မတော် TNLA တောင်းပလောင်MNDAA ကိုကန့်နဲ့ AA ရခိုင်တပ်မတော်တို့ပါဝင်ပါတယ်ရှင်
။စင်ကာပူနိုင်ငံကဂုံတူးဆောင်အကြီးတန်းဝန်ကြီးကိုချုပ်တောင်ဟာ3ရက်ကြာမြန်မာနိုင်ငံခီးစဉ်အတွက်မလ14ရက်နေ့ကနေပြည်တော်ကိုထွက်ခွာသွားပြီလို့စင်ကာပူနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ကိုချုပ်တောင်ဟာသူ့ရဲ့မလ14ရက်ကနေ16ရက်နေ့ထိကြာမဲ့ဒီခီးစဉ်တွင်နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်၊တမရဦးထင်ကျော်၊တမရကာကွယ်ရေးဦးစီးချုပ်၊ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံမယ်လို့လည်းစင်ကာပူနိုင်ငံသားရေးထာနာရဲ့ကြီးညာချက်မှာဖော်ပြထားပါတယ်အတအပြင်ကြံ့ခိုင်ရေးပါတီနိုင်ငံကသမရဟောင်းဦးသိန်းစိပြည်ထောင်စုလွတ်တော်ဥက္ကဋ္ဌဥပဒေနဲ့အထူးကိစ္စရာများလေ့လာသုံးသပ်ရေးကော်မတီရှင်အကြီးအကဲသူရဦးရွှေမအရင်သမရယုံဝန်ကြီးဟောင်းလက်ရှိလွတ်တော်မှဦးစိုးသိန်းတို့နဲ့တွေ့ဆုံမယ်လို့ကြီးညာချက်မှာဖော်ပြပါတယ် ကိုကျော်တောင်ဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းစင်ကာပူနိုင်ငံကဖွင့်လှစ်ထားတဲ့ SMVTI စင်ကာပူမြန်မာအသက်မွေးဝမ်းကြောင်းသဘောတူညီချက်ဆိုင်ရာနားလည်မှုစာချုပ်လာလက်မှတ်ထိုးပွဲကိုလည်းတမန်တော်ဦးထင်ကျော်နဲ့အတူတက်ရောက်ဖို့ရှိပါတယ်။2016ခုနှစ်ဇွန်လ9ရက်နေ့မှာလက်ရှိစင်ကာပူဝန်ကြီးချုပ်လီရှန်လုံကိုရိုင်းတက်ရောက်ဖွင့်လှစ်ပေးခဲ့တဲ့ရန်ကုန်မြို့ကမ်ပတ်လန်းက SMVTI ကျောင်းကိုလာမဲ့3နှစ်အတွင်းမြန်မာနိုင်ငံလက်ထက်တဖြည်းဖြည်းချင်းလွှဲပြောင်းပေးသွားမှာဖြစ်ပါတယ်။ကိုကျော်တောင်နဲ့အတူလွတ်တော်အမတ်တွေဖြစ်ကြတဲ့ဇာကီမိုဟာမက်နဲ့ဂျုံပရေရာတို့အပြင်ဝန်ကြီးချုပ်ရုံးနဲ့နိုင်ငံသားရေးဌာနကအရာရှိတွေလည်းလိုက်ပါသွားကြမှာဖြစ်ပါတယ်။2015ခုနှစ်ဖေဖော်ဝါရီလမှာကိုကျုပ်တောင်ဟာမြန်မာနိုင်ငံကိုနောက်ဆုံးကျင်ဖြစ်သွားရောက်ခဲ့ပါတယ်
။ရေနံတင်သမောဒစင်းနဲ့သမောဒရှေးရောက်ကိုဆိုမာလီကမ်းရုံမှာပြန်ပေးဆွဲသွားကြသူတွေကဆိုမာလီရေပိုင်နယ်ထဲမှာတရားမဝင်ငါးဖက်မှုတွေများလာတဲ့အပေါ်ရော်ကြေးပေးဖို့တောင်းဆိုနေကြပါတယ်။ဆိုမာလီကမ်းလွန်ကီလိုမီတာ30လောက်မှာပြန်ပေးဆွဲခဲ့ပြီးတော့အဲလူရန်မြို့နော်မှာတောက်ချထားတဲ့သမောပေါ်ကပြန်ပေးဆွဲသူတယောက်ကို VOA ဆိုမာလီဌာနကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောနိုင်ခဲ့ပါတယ်။သမောကိုဝင်ရောက်စီးနင်းသူ9ယောက်ဖြစ်ပြီးတော့သူတို့ဟာပင်လယ်ဓားမြတွေမဟုတ်ပဲဒေသခံတငါတွေတွေဖြစ်တယ်လို့ပြောပါတယ်ရှင် Direct from Washington The
Voice of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကုဇော်ဝင်းလိုင်တို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီတမရဒိုနယ်ထရမ့်ရဲ့အစိုးရလက်ထက်အာဆီယံအမေရိကန်ဆက်ဆံရေးနိုင်ငံချင်းလိုက်ကုန်သွယ်ရေးကဏ္ဍတွေကိုအဓိကတိုးမြှင့်သွားဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကဝါရှင်တန်အခြေစိတ်အာဆီယံနိုင်ငံရဲ့တာဝန်ကြီးတွေနဲ့တွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်။ Mr. Tillerson ဟာအင်ကာနီကတောင်ကိုရီးယားဂျပန်နဲ့တရုတ်အာရှသုံးနိုင်ငံခီးမစတင်ခင်မှာအခုလိုမြန်မာအပါအဝင်အာဆီယံတာဝန်ကြီးတွေနဲ့မတ်လ10ရက်နေ့မှာဝါရှင်တန်ကနိုင်ငံသားရေးဝန်ကြီးဌာနမှာပထမဆုံးကြိမ်တွေ့ဆုံခဲ့တာပါ။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်ဆိုင်ရာမြန်မာတာဝန်ကြီးဦးအောင်လင်းကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်
ဒီပြီးခဲ့တဲ့ဒါတွေ့ဆုံပွဲဟာအမေရိကန်နိုင်ငံသားရေးဝန်ကြီးမစ္စတာ Rex Tillerson ကသူနိုင်ငံသားရေးဝန်ကြီးတာဝန်စတင်ပြီးတော့ထမ်းဆောင်ပြီးခဲ့ရပါတော့ပထမဆုံးအချိန်နေနဲ့ဒီ Washington DC မှာရှိတဲ့အာဆီယံတိုင်ယွန်းကအကြီးအကဲတွေကိုစုပေါင်းပြီးတော့တွေ့ဆုံတဲ့ပွဲဖြစ်ပါတယ်တွေ့ဆုံတဲ့နေရာမှာအဓိကတော့အမေရိကန်နဲ့အာဆီယံဆက်ဆံရေးကိုသူပြောသွားပါတယ်။အမေရိကန်နိုင်ငံအနေနဲ့အာဆီယံနဲ့ဆက်ဆံရေးကိုသူတို့တံပိုးထားတယ်။အလေးလဲထားတယ်။နောက်ပြီးတော့အာဆီယံနဲ့ဆက်ဆံရေးသာမကအာဆီယံဖွဲ့ဝင်တနိုင်ငံချင်းနဲ့ဆက်ဆံရေးကိုလည်းသူအလေးထားပါတယ်ဆိုတဲ့ဟာလေးကိုလည်းသူပြောသွားပါတယ်။သူကပြောရတဲ့သူတို့တွဲဆုံခြင်းဟာဆိုလို့ရှိရင်သူ့ရဲ့ဒီဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံခီးစဉ်မတိုင်ခင်မှာပြုတ်လို့တဲ့ကျွန်တော်တို့ရဲ့တွေ့ဆုံခြင်းဖြစ်ပါတယ်။သူကခီးမသွားခင်ဒေသရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုအမေရိကန်နိုင်ငံနဲ့ဘယ်လောက်အလေးထားရဆိုတဲ့အကြောင်းဒီတည်ငြိမ်ရေးနဲ့တည်ငြိမ်ရေးရရှိဖို့အတွက်သူဒီသုံးနိုင်ငံနဲ့ပါပြီးတွေ့မယ်ဆိုတဲ့ကောင်းဆောင်နဲ့တော့တွေ့မယ်ဆိုတဲ့အကြောင်းရယ်။လူတွေ့ဆုံတဲ့နေရာမှာလဲဒီသုံးနိုင်ငံအိန္ဒိယချင်းဖြစ်တဲ့အာဆီယံနိုင်ငံတွေကိုလည်းသူအလေးထားတယ်ဆိုတဲ့ဟာကိုသူပြသခြင်းလို့သူကျွန်တော်တို့နဲ့တွေ့တာဖြစ်ပါတယ်လို့သူပြောပါပါတယ
်ဟုတ်ကဲ့အာဆီယံနိုင်ငံအနေနဲ့အရင်သမ္မတဩဘားမားလက်ထက်တုန်းကအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ရေးကသူတို့အမေရိကန်ရဲ့မဟာဗျူဟာမြောက်ဆိုပြီးတော့သူတို့ဒီပြောခဲ့တဲ့အခုဒီထရမ့်အစိုးရလက်ထက်မှာကြတော့အခုသူတို့အာဆီယံမှာသူတို့အစိုးရရဲ့ဆက်ဆံရေးဘယ်လိုပုံစံမျိုးဖြစ်လာနိုင်မလဲရှင
်သူအနေနဲ့ပြီးခဲ့တဲ့နှစ်ဖက်ကြားတိဆောက်ခဲ့တဲ့ဒီဆက်ဆံရေးကိုသူလေးထားတယ်ဆိုတဲ့ဟာကိုပြောပါပါဆိုတဲ့နေရာမှာအမေရိကန်နိုင်ငံနဲ့ယခင်ကနေပြီးတော့အာဆီယံနဲ့ထားရှိတဲ့ကတိကဝတ်တွေကိုဆက်လက်ပြီးတော့သူတာဝန်ယူသွားမယ်ဆိုတဲ့အကြောင်းကိုလည်းပြောပါတယ်။အဲ့လိုပြောရတဲ့အထဲမှာတော့ဘာတွေအဓိကထားပြီးပြောရလဲဆိုတော့သူတို့အနေနဲ့ဒီတောင်တရုတ်ပင်လယ်ကိစ္စရဲ့နောက်ပြီးတော့ဒီကိုရီးယားကျွန်းဆွယ်ကိစ္စဒီနဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားကိုသူတို့ပြောသွားပါတယ်။တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတော့အာဆီယံရဲ့တည်ချက်ကိုအမေရိကန်ကလည်းထောက်ခံအားပေးတယ်ဆိုတဲ့ဟာကိုသူပြောပါပါတယ်။တောင်တရုတ်ပင်လယ်ဒေသမှာပင်လယ်ရေကြောင်းသွားလာမှုရဲ့နောက်ပြီးတော့လင်းနေဖြတ်ကျော်ပြန့်နှံ့ခွင့်ဟာဆိုလို့ရှိရင်လွတ်လပ်စွာရှိရမယ်ဆိုတဲ့ဟာကိုအာဆီယံအနေနဲ့သူတို့ရပ်တည်ချက်တသားတည်းဖြစ်ပါတယ်ဆိုတဲ့ဟာကိုပြောပါပါတယ်။နောက်တစ်ခုကတော့မြောက်ကိုရီးယားကပြီးခဲ့တဲ့ပြုလုပ်ခဲ့တဲ့နျူကလ িয়ার ဆန့်တမှုကိုဒီအမေရိကန်နိုင်ငံနဲ့နည်းနည်းချုပ်ချတယ်ဆိုတဲ့အကြောင်းနောက်ပြီးတော့လာမဲ့ကာလအတွက်မှာပေါ့နော်ကုလသမဂ္ဂလုံခြုံရေးကောင်စီမှာလည်းသူတို့အနေနဲ့အဆိုမူကြမ်းတစ်ခုကိုတင်ပြပြီးတော့ဒီပို့ပြီးတော့အရေးယူဆောင်ရွက်မယ့်ကိစ္စတွေကိုလည်းသူတို့ပြောပါပါတယ်ဒီလိုမျိုးဆောင်ရွက်တဲ့နေရာမှာအာဆီယံ ရဲ့အခုရှိပြီးသားရည်ရည်ချက်ကိုလည်းသူတို့အနေနဲ့သိရှိပါတယ်ဆက်လက်ပြီးတော့ထောက်ခံပေးပါလို့ဆိုသူပြောပါပါတယ
်တမရထရမ့်အစိုးရလက်ထက်မှာနိုင်ငံခြားထောက်ပံ့ငွေရှော့ချမယ်ဆိုတော့မြန်မာအပါအဝင်အာဆီယံနိုင်ငံတွေကိုဘယ်လိုတက်ရောက်မှုရှိမလဲဆိုတာကိုရောအမေရိကန်နိုင်ငံသားဝင်ကြီးကပြောသွားသေးလားရှင
်အဲဒီဟာနဲ့ပတ်သက်ပြီးတော့အသေးစိတ်သူပြောရတာမရှိပါဘူးဒါပေမဲ့အာဆီယံနိုင်ငံတွေကနေပြောပါလေပြောလဲဆိုတဲ့အခါကျတော့အမေရိကန်နိုင်ငံအနေနဲ့ဒီအာဆီယံနိုင်ငံတော်တော်များများနဲ့သူတို့ရင်တော့သဘောတူထားတဲ့ Trans-Pacific Partnership ဆိုတဲ့ဟာကိုအခုပါဝင်တော့မှာမဟုတ်တယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဒီအာဆီယံနိုင်ငံအနေနဲ့ကနေပြီးတော့ဆိုရင်မကင်ဖြစ်ပါတယ်ကိုယ်တွေရဆိုလို့ရှိရင်နှစ်နိုင်ငံသားမှာအရေးကြီးတဲ့ခံကတာပါတဲ့အတွက်ကြောင့်ကိုယ်တွေတိုးမြင့်မှုကိစ္စကိုလည်းအမေရိကန်နိုင်ငံအနေနဲ့စဉ်းစားသင့်ပါတယ်ဆိုတဲ့ဟာကိုပြောပါပါတယ်အာဆီယံနိုင်ငံတွေကလည
်းအဲ့လိုဆိုရင်ဒီဒေတာတွင်စီးပွားရေးရာတိုးတက်မှုရှိအောင်အမေရိကန်ရဲ့ပါဝင်ဆောင်ရွက်မှုအပိုင်းကိုရောဘယ်လိုတုံ့ပြန်ပြောသားလဲရှင
်ဒီဥစားကသူသိပါတယ်တဲ့ကိုယ်တွေနဲ့နှစ်နိုင်ငံစီးပွားရေးဆက်ဆံရေးကဘလို့နိုင်ငံတကာဆက်ဆံရေးမှာရေးပါပါတယ်ဆိုတာသိပါတယ်တဲ့ဒီအတွက်ကြောင့်ဒါကြောင့်မို့ဒီ TPP မရှိတော့ပါမယ်လေနှစ်ဖက်ကုန်သွယ်ရေးကိုတိုးမြင့်နိုင်မဲ့နိလန့်တွေကိုတော့သူရှာကြံသွားပါမယ်ဆိုတဲ့ဟာကိုသူပြောပါပါတယ
်အခုလို့ဒီဒေတာတွင်ဆက်ဆံရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာမြန်မာနဲ့အမေရိကန်ဆက်ဆံရေးအလားအလာဘယ်လိုရှိမလဲဆိုတာရောသံမကြီးဘယ်လိုမြင်ပါလဲရှင
်ကျွန်တော်ကတော့တင်ပြခဲ့လို့ပဲသူကအာဆီယံနဲ့ဆက်ဆံရေးအပြင်ကိုအာဆီယံနိုင်ငံတနိုင်ငံချင်းနဲ့လည်းဆက်ဆံရေးကိုသူလေးထားပါတယ်လို့ပြောတာဆိုလို့ရှိရင်မြန်မာနိုင်ငံအနေဆက်ဆံရေးကိုလည်းသူလေးထားတယ်ဆက်လက်ပြီးတော့ရှိပြီးသားဆက်ဆံရေးကိုလည်းဆက်လက်ပြီးတော့ထိန်းသိမ်းသွားမယ်လို့ပဲကျွန်တော်အနေနဲ့မှတ်ယူထားပါတယ
်ဟုတ်ကဲ့တမကြီးနောက်ဆုံးကတော့ဒီအခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခု Trump ဆိုရလက်ထက်မှာစီးပွားရေးအရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စမှာဘယ်လောက်ထိမျှော်လင့်ထားလို့ရမလဲသူတို့ဘယ်လိုအခြေအနေများရှိလာနိုင်မလဲရှင
်ကျွန်တော်တို့အနေနဲ့မျှော်လင့်ထားလို့ရတာ Trump ပါဆိုလို့ရှိရင်စီးပွားရေးဟိုဦးစားပေးမယ်ဆိုတဲ့ဟာနဲ့နေရာမှာဒီရင်းစီပွားရေးကိုဟိုတိုးမြင့်တဲ့ဟာမှာဆိုလို့ရှိရင်လည်းဒီပြပမှာရှိတဲ့နိုင်ငံတွေမှာအမေရိကန်ရင်းနှီးမြှုပ်နှံမှုကိုတိုးမြင့်မယ်ဆိုလို့ရှိရင်သူတို့ရင်းနှီးမြှုပ်နှံမှုရဲ့ရတဲ့ဒီခွန်အခတွေအရဆိုလို့ရှိရင်သူတို့နိုင်ငံကိုပြန်ရောက်တဲ့အခါဆက်ပြီးပြန်ရောက်မယ်ဆိုလို့ရှိရင်လည်းဒီပြည်တွင်းရဲ့စီပွားရေးကိုတိုးမြင့်နိုင်တာဖြစ်ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံအနေနဲ့လည်းအမေရိကန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတိုးမြင့်မယ်ဆိုလို့ရှိရင်လည်းသူတို့ရဲ့ဥတည်ချက်ကိုပေါ်ဆောင်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ကျေးဇူးအများကြီးတင်ပါတယ်တမန်ကြီးပါရ
ှင်။
ဟုတ်ကဲ့ကျေးဇူးပါ
။ဒါကတော့ American ဆိုင်ရာမြန်မာနိုင်ငံတမန်ကြီးဖြစ်တဲ့ဦးအောင်လင်းကိုမတ်အင်ဂျင်နိုင်ဆက်တွေ့မိများတင်ဆက်ခဲ့တာဖြစ်ပါတယ်။တို့ရရှိများခင်ဗျာ။တရုတ်မြန်မာနယ်စပ်ကုကန်ဒီတာမှာအင်ကာနီညထီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေစေဖြစ်ပြီးစစ်ဘေးရှောင်ဒုက္ခသည်တွေတရုတ်နိုင်ငံနဲ့ဆက်ပြီးတော့ထွက်ပြေးလာနေစေပဲလို့ဒေတာကန်ကြီးကပြောကြပါတယ်။ဆက်တွေ့မိများထားတဲ့ကိုညံဝဲအောင်ကအသေးစိတ်ကိုပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရှမ်းပြည်နယ်အရှိမြောက်ပိုင်းတရုတ်မြန်မာနယ်စပ်နာကရန်လုံကျိုင်းနယ်လောက်ကန်ဒေသတဝိုက်မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မတ်လ14ရက်အင်္ဂါနေ့အထိစစ်ပေးရှောင်ဒုက္ခသည်တွေတရုတ်နိုင်ငံထဲပြေးဝင်ခိုးလုနေကြဆဲပဲလို့တရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်နန်းဆန်မြို့ဘုန်းကြီးကျောင်းဆရာတော်ဦးကေတရကမိပါတယ
်မနေ့ကအ8:00တရားစပြီးတော့ညအချင်း8:00ပေါ့ဝင်ကြည့်ပါတော့ဘောတွေအများတန်းအဲ့လည်းကြည်အမြဲတောင်တော့အထူးတာပေါ့နော်။နောက်တတတန်ကလည်းတိုးတဲ့တိုးချောင်းပြီးတော့ပိုက်တာပေါ့။ချိုကြချိုကြပိုက်တာပေါ့နော်။ညတန်ကောင်းကလည်းလည်းနေကြည်ရတော့ကြတုံပဲတုံတုံတုံကတနားရီပေါ့ဝင်ချင်းပဲလို့ပေါ့နော်။အဲဟုတ်ကဲ့ဒုက္ခတွေက3,000ကျော်လောက်ကျော်တာပေါ့။ဘဝင်းလိုက်ဆိုရင်ကြာပါတယ်သူတို့ကပြောတာလာတုံပဲလာတုံပဲလို့ပြောတာ
။တရုတ်နိုင်ငံနဲ့ပြည်ဝင်လာတဲ့စစ်ပေးဆောင်ဒုက္ခတွေ3,000ကျော်ရှိနေပြီးသူတို့ကိုတရုတ်နယ်စပ်မိုင်းတိုင်အမှတ်125မှာတရုတ်အစိုးရကဖွင့်ထားတဲ့ဒုက္ခသည်စခန်းမှာပြုစုစောင့်ရှောက်ထားပါတယ်။ဒုက္ခသည်တွေမိမိတို့နေရာရင်းကိုပြန်ကျင်ပေမဲ့စစ်ပွဲတွေကြောင့်မပြန်နိုင်ကြသေးဘူးလို့နတ်ဆန်ကျောင်းဆရာတော်ဦးကေတရာကမိန့်ပါတယ
်။ဘုံမှန်တို့ကတော့ခေါမလဲအစားတော့လည်းတော့ချက်ချွေတာပါနော်။နောက်တစ်ချက်တို့ကဘောင်းတို့ဘာတို့အေရာတို့ဘာတို့အကုန်လုံးတို့လုံးပေးပါတယ်။ဒီဒုက္ခတဲ့တဲ့တွေကောင်းမှုစာတလုံးလုပ်ပြတာသူတို့တို့တို့ကိုပါနော်အဲ့တော့အင်းပြန်ချင်တာပေါ့တကယ်ဒါပဲပြောကြတာတို့ကလည်းကြားနေခုတ်ချင်တယ်လေစံဘလို့ခေါ်မလဲခုတ်လို့မရဘူးလေဒီနေ့ကတော့လည်းရှုံးတာပေါ့တဲ့အဲ့ပြောတာတော့အတန်းကောင်းကြတာပေါ့နော်
လောက်ကန်မြို့ပတ်ဝန်းကျင်မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်လောက်ကန်မြို့မှာစီးပွားရေးလာရောက်လောက်ကန်ကြသူတွေက4000လောက်ဟာသူတို့ရဲ့မူရင်းနေရပ်အသီးသီးကိုမနေ့ကထပ်မံထွက်ခွာသွားကြတယ်လို့လူမှုကေဇယ်ရေးအဖွဲ့တွေကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြပါတယ်လောက်ကန်မျိုးကိုတော့တက်မတော်ပါဝင်နေကြားဆောက်တက်ဒေသဆိုင်ရာရဲတပ်ဖွဲ့တွေကလုံုံရေးအထူးတင်ကြပ်ထားပြီးနေဆက်ကုန်တယ်ဂိတ်ဖြစ်တဲ့ချင်းရွှေဟော်မျိုးကိုလည်းတက်မတော်ကထိန်းချုပ်ထားပါတယ်။လောက်ကန်မျိုးအဝင်အထွက်ကွမ်းလုံးတိန်နီလားရှိုးစတဲ့လမ်းတစ်လျှောက်မှာလည်းလုံုံရေးဂိတ်တွေတိုးချထားပြီးစစ်ဆေးမှုတွေတင်ကြပ်ထားကြောင်းသိရပါတယ်။ကိုကန့်ဒေသမှာမတ်လ6ရက်ကနေ12ရက်နေ့ထိတိုက်ပွဲကြီးတိုက်ပွဲငယ်ပေါင်း48ကြိမ်ဖြစ်ပွားခဲ့ပြီးတမရော့ကလောက်ကန်ဒေသတည်ငြိမ်အေးချမ်းရေးအတွက်နေမြေရှင်းလင်းရေးတွေဆက်လက်ဆောင်ရွက်နေကြောင်း MNDAA ကူကန်တပ်ဖွဲ့တွေနဲ့တိုက်ပွဲအတွင်းတမရော့ဘက်ကအရာရှိနဲ့စစ်သည်တချို့ဆုံးရှုံးခဲ့ပြီးတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ကြောင်းတမရော့ကမတ်လ13ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ဒါကတော့ကိုညံဝင်းအောင်ဆက်သွယ်မေးမြန်းပြီးတော့တင်ဆက်သွားတာဖြစ်ပါတယ်အခုတော့ထိုင်းမြန်မာနေဆက်ကသတင်းလွှာတပုတ်ကိုနားဆင်ကြပါမယ်16ကြိမ်မြောက် KNU ခရင်အမျိုးသားအစည်းအရုံးကွန်ကရစ်ကိုမတ်လ14ရက်နေ့ကစတင်ပြီးကျင်းပခဲ့ပြီးစဖွင့်တဲ့နေ့မှာတော့၄နှစ်တာကာလအတွင်း KNU ရဲ့လုပ်ငန်းအစည်းအရုံးခန်းစာတွေကိုစတင်ဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနေဆက်ကနေ VOA သတင်းတောက်မတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ကြပါခင်ဗျာ
။ခရင်အမျိုးသားအစည်းအရုံး KNU ရဲ့16ကြိမ်မြောက်ကွန်ကရစ်ကို KNU ဌာနချုပ်ဖြစ်တဲ့လော်ခီလာမှာမတ်လ14ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။စတင်ကျင်းပတဲ့နေ့မှာတော့15ကြိမ်မြောက်ကွန်ကရစ်ကနေရွေးချယ်ခံခဲ့ရတဲ့ဘိုးကော်မတီရဲ့လုပ်ငန်းစီရင်ခံစာတင်သွင်းမှုတွေကိုလှုပ်ဆောင်ခဲ့တယ်ဆိုပြီးလက်ရှိညီလာခံကိုယ်စားလှယ်လေးဖြစ်15ကြိမ်မြောက်ကွန်ကရစ်မှာရွေးချယ်ခံခဲ့ရတဲ့ KNU ရဲ့အထွေထွေတွင်းမှုလည်းဖြစ်တဲ့ဖရိုဘွယ်ထူးဝင်းကပြောပါတယ
်ဒီနေ့တော့ကျွန်တော်တို့ဒီ16ကြိမ်မြောက်ကွန်ကရစ်ကိုပထမဆုံးရဲ့စတင်တဲ့ရက်ပဲဖြစ်ပါတယ်မနေ့ပိုင်းမှာတော့ကျွန်တော်တို့ခန္ဓာဖို့တော့ကောလုပ်ငန်းစီရင်ခံစာပေါ့၄နှစ်တကသောတူမှာကျွန်တော်ဘိုကောမစီကဆောင်ရွက်လာခဲ့တဲ့လုပ်ငန်းတွေအစီအစဉ်နဲ့ရှိသေးတယ်။အဲဒီပိုင်းမှာရောက်နေတယ်။ဌာနတဲ့လုပ်ငန်းကော်မတီရဲ့လင်းနေတာသောတူမှာဆောင်ရွက်လာခဲ့တဲ့လုပ်ငန်းတွေလည်းကျွန်တော်တို့အစီအစဉ်တွေဆိုလိုတာကကျွန်တော်တို့နိုင်ငံရေးသုံးပတ်မှုပိုင်းမှာတော့မရောက်သေးဘူးပေါ့နော်။ဒါဆိုလို့တခုလုံးတိုင်းတာကျန်ပြီးတော့သုံးပတ်နေနေမှာဆောင်ရွက်လာခဲ့တဲ့လုပ်ငန်းဒီပဲကျွန်တော်တို့တင်ပြမှုပဲရှိနေသေးတယ်။ Okay နိုင်ငံရေးသုံးပတ်မှုနိုင်ငံရေးအစီအစဉ်လည်းကျွန်တော်တော့တည့်ရနေလောက်မှကျွန်တော်စဉ်းစားနိုင်တယ်။ဒါဆိုကျွန်တော်လုပ်ငန်းပြည်မှုတည်ကျတဲ့အပေါ်မှာတရားလာကကိုယ်စလေဒီစားလေအမြင်များနဲ့ဆွေးနွေးတာတို့ပြင်ဆင်တာတို့ရှိလို့ရှိမှာမို့နော်ဒါကြီးကတော့ကျွန်တော်အခြေယူရအောင်ဖြစ်တယ
် KNU အနေနဲ့အစိုးရရဲ့မတရားအသိန်းကနေပယ်ဖျက်လိုက်တဲ့အဖွဲ့ဖြစ်လာပြီးတဲ့နောက်မှာတော့16ကြိမ်မြောက် KNU ရဲ့ညီလာခံကိုပြည်ရင်းပြည်ပကကရင်လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ကရင်လက်နက်ကိုင်အဖွဲ့တွေလည်းစုံလင်စွာတက်ရောက်နိုင်ခဲ့တယ်လို့ဆိုပါတယ်
ဒီမတရားအသင်းကပြပြတဲ့နောက်ပိုင်းမှာကျွန်တော်တို့ဆက်သွယ်မှာပုံရလို့ရတယ်။ဒီရင်းရပြပါဘောနော်အခုညီလာခံမှာတော့ကျွန်တော်တို့ဒီရင်းကကိုယ်စလေတွေလေးလာလို့ချင်းနေတယောက်ခွင့်ပေးထားတယ်ဖိတ်ထားတယ်။ဒါမျိုးဒီရင်းရပြပါရစီ community အဖွဲ့အစည်းအကောင်းဆုံးဒီရင်းနိုင်ငံရေးပါတီရဲ့ကိုယ်စလေတွေမဟုတ်ဘူးလူလူလူတန်းလာအဖွဲ့အစည်းရဲ့ကိုယ်စလေတွေပါပါအဖွဲ့အကောင်းဆုံးလည်းတင်တာပေါ့ဒီလိုမျိုးတန်းလို့ဆင်တဲ့ဒီလကတော့ဘောလေးဖက်စပေါ်တာဆောင်တဲ့ဒီလကတော့ဘောမျိုးပေါ့နော် KNU ရဲ့ဒီလကတော့တက်တဲ့ဘောကိဒီမျိုးတောင်းလို့ရဲ့ဒီလကတော့ဘောလေးဖက်ရောက်တဲ့အတွက်ကြောင့်ဒီလူတိပကျွန်တော်တို့ PTB နဲ့ PDP စီနဲ့ပြည်ပြဘုံဖိတ်ကြပါ
KNU ရဲ့ညီလာခံကို၄နှစ်ကြိမ်ကျင်းပခဲ့ပြီး16ကြိမ်မြောက်ညီလာခံကိုတော့တက်မာ9ခုကညီလာခံကိုယ်စားလှယ်218ဦးနဲ့ပြည်ရင်းပြည်ပကလေ့လာသူ100ဦးတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်ညီလာခံကျင်းပပြုလုပ်မဲ့ရက်ကတော့၃ဘက်လောက်ထိကြာမြင့်နိုင်တယ်လို့ဆိုပါရယ် KNU ကရင်အမျိုးသားအစည်းအရုံးကို1948ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှစ်ရှည်ကြာစွာလက်နက်ကင်တက်ခဲ့ပြီးတိုင်းရင်းသားတပ်ပေါင်းစုတွေကိုဦးဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကင်အဖွဲ့လည်းဖြစ်ပါတယ်ဒီနောက်နှစ်ပေါင်း60ကျော်အကြာမှာတော့မြန်မာအစိုးရနဲ့အဖြစ်ခက်ရစရေးလက်မှတ်ရေးထိုးခဲ့တာပါ KNU ဟာမြန်မာအစိုးရနဲ့အဖြစ်ခက်ရစရေးလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်မှာတော့တိုင်းရင်းသားလက်နက်ကိုင်တွေစုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ခဲ့ပါတယ်။ဒီနောက်မှာတော့မြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်9ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်
။မအေးမှာပြောပြတဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါမယ်။Brexit လို့လူတီများတဲ့ EU ဥရောပတမကကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့ကိစ္စကိုဒီလမကုန်းခင်မှာဥရောပကောင်စီကိုတရားဝင်အကြောင်းကြားမယ်လို့ညှိနှိုင်း ထရီဆာမေကဗြိတိန်အောက်လွှတ်တော်ကိုအင်္ဂါနေ့မှာပြောကြားလိုက်ပါတယ် EU တွေကနေနှုတ်ထက်တဲ့ကိစ္စတွေကိုညှိနှိုင်းဆွေးနွေးတဲ့အခါမှာဗြိတိန်နိုင်ငံထဲမှာရှိနေသူအလုံးအတွက်အဆင်ပြေစေမဲ့သဘောတူညီမှုတွေရရှိသွားအောင်ကြိုးစားသွားမယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကကတိပေးခဲ့ပါတယ် EU တွေကနေနှုတ်ထွက်မဲ့လုပ်ငန်းတွေကိုတရားဝင်စတင်လိုက်ပြီးတော့နောက်ဆက်တွဲဘာတွေဖြစ်လာမလဲဆိုတဲ့ညှိနှိုင်းမှုတွေဘလောက်ကြာလာမလဲဆိုတာတွေကိုမတ်စုမြတ်မွန်ကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
2016ဂျွန်လလူမှုစန္ဒခံယူပွဲကနေဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနေထုတ်ထွက်မယ်လို့ဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ရလအတိုင်းအကောင့်ထဲပို့ဖို့အတွက်ဗြိတိန်အစိုးရကစ조사နေပါတယ်ဥရောပသမဂ္ဂရဲ့ Lisbon သဘောတူစာချုပ် Article 50စာပိုက်50မှာအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခြင်းနဲ့ဆိုရင်ဥရောပကောင်စီဥက္ကဋ္ဌကိုတရားဝင်စာရေးသားပေးဖို့အကြောင်းကြားရမယ်လို့ပြောထားပါတယ်ဒါကြောင့်ဒီလမကုံခင်မှာဗြိတိန်နိုင်ငံနှုတ်ထွက်မဲ့အကြောင်းတရားဝင်အသိပေးမှဖြစ်တယ်လို့ဝန်ကြီးချုပ်ထရီဆာမေကဗြိတိန်အောက်လွှတ်တော်ကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ EU ရဲကနှုတ်ထွက်ရေးဥပဒေချမ်းကိုလွှတ်တော်နှစ်ရက်လုံးမှာအတည်ပြုနိုင်ခဲ့ပြီးတဲ့နောက်ဘီယန်မာကြီးရဲ့အတည်ပြုချက်ရရင်အရင်အစီအစဉ်အတိုင်းနှုတ်ထွက်မှုလုပ်ငန်းတွေကိုစတင်မှဖြစ်တယ်လို့ဝန်ကြီးချုပ်မေကပြောကြားခဲ့ပါတယ်
။ This will be a defining moment for our whole country as we begin to forge a new relationship with Europe.and a new role for ourselves in the world.
We witness Sanyi Tiku Satin Pi, Kabale Ma British Nangaye, Kangada Tiku Satin Ma Pitit Dwe, British Nangaye, Nagago, Sompia Bime, Chain Yola Domaba, British Ha Kaima Bi, Kobang Ochude, Kwan Nangan Kupine, Koye Ubri Rine, Nezat Viguba, Kurang Tinchude, Nangan Pit, Shiba Maba, the Equin Yego, Amiya Sokang Bi, Kaimare, Sibaye, Lumu Taiwan Along Dwe,ပိုပြီးမျှတာတဲ့အခြေအနေတွေကိုရရှိအောင်လုပ်သွားမှာဖြစ်ပါတယ်။ဒါမှသာနိုင်ငံရခြားမှာရှိနေကြတဲ့ဗြိတိန်လူမျိုးတွေနဲ့နိုင်ငံထဲမှာရှိနေကြသူတွေအားလုံးအတွက်တင့်တော်တဲ့သဘောတူညီမှုဖြစ်ပါလိမ့်မယ
်။ EU ရဲကနေဗြိတိန်နိုင်ငံနှုတ်ထွက်မှာကိုမချေနှက်တဲ့ Scotland အစိုးရက Scotland နဲ့သီးခြားခွဲထွက်တဲ့မတဲ့နောက်တစ်ကြိမ်ဆန္ဒခံယူပွဲကို2018အကုန်ဒါမှမဟုတ် 2019 အစောပိုင်းလုပ်ဖို့တနင်္လာနေ့တုန်းကပဲတောင်းဆိုထားပါတယ်။ဒါကြောင့် Scotland နဲ့အစိုးရအပါအဝင်နိုင်ငံထဲမှာရှိကြသူတွေအလုံးအတွက်တင့်တော်တဲ့သဘောတူညီမှုရရှိအောင်စ조사သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ထရီဆာမေးကပြောကြားခဲ့တာပါ။အခုအချိန်ဟာနိုင်ငံရေးကစားဖို့အချိန်မဟုတ်သလိုနိုင်ငံထဲမှာမရေရာမှုတွေ၊ကွဲပြားမှုတွေကိုဖန်တီးရမယ့်အချိန်မဟုတ်ဘူးလို့လည်းဝန်ကြီးချုပ်ကပြောကြားသွားခဲ့ပါတယ်။EU ရဲကနေဗြိတိန်နှုတ်ထွက်မဲ့အကြောင်းအသိပေးစာကိုမတ်လ31ရက်နေ့မှာနောက်ဆုံးထားပြီးတော့ဥရောပကောင်စီဥက္ကဋ္ဌစီကိုပေးပို့လိုက်မယ်လို့မျှော်လင့်ရပါတယ်။အဲဒီလိုပေးပို့လိုက်ပြီးတာနဲ့ဘာတွေဆက်ဖြစ်မှာလဲဆိုတာကို Free University of Brussels တက္ကသိုလ်ရဲ့ဥရောပရေးရာလေ့လာရေးသိပ္ပံကနိုင်ငံတကာဆက်ဆံရေးပါမောက္ခမာရီယိုတယ်လိုကအခုလိုရှင်းပြပါဗျ
။ After the receiving the letter we will have the discussion in the Council European Council with among member
အကြောင်းကြားစာရတာနဲ့ဥရောပကောင်စီမှာအစိုးရအကြီးအကဲတွေခေါင်းဆောင်တွေကြားဆွေးနွေးမှုတွေစတင်ပါလိမ့်မယ်။နှုတ်ထွက်ရေးနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးကြတဲ့အခါလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုဥရောပကောင်စီမှာဆွေးနွေးချမှတ်ကြမှာဖြစ်ပါတယ်။အဲဒီနောက်မှာ EU ဘက်ကဥဆောင်ဆွေးနွေးမဲ့သူကိုတတ်မှတ်ပြီးညှိနှိုင်းမှုတွေစတင်မှာဖြစ်ပါတယ်။အရင်တမျိုးတစ်ခါမှမဖြစ်ဘူးတဲ့အတွက်အချိန်ကြာနိုင်ပါတယ်
။လောလောဆယ်အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ရဲကနေပေအဖွဲ့ဝင်ကမှထွက်သွားဘူးတာမရှိခဲ့ဘူးတာကြောင့်ဆွေးနွေးမှုတွေဟာအချိန်ယူရလိမ့်မယ်လို့လေလာသူတိုင်းကသုံးသပ်နေကြတာပါ။ရှုပ်ထွေးခက်ခဲတဲ့ဆွေးနွေးမှုတွေလုပ်ကြရလိမ့်မယ်လို့ Egmont Royal Institute ကဥရောပရေးရာအစီအစဉ်ဒါရိုက်တာ Alexander Madelara ကပြောပါတယ
်။ The cost of leaving and legal rights of citizens on both sides of the English Channel
constitute ကလူတွေခြံရစ်ခဲ့တဲ့အစဉ်လာတိုင်းပြောရမယ်ဆိုရင် EU တွေကနေထွက်တဲ့အတွက်ဘလောက်ဆုံးရှုံးနှစ်နာသွားမှလဲဆိုတာနဲ့အင်္ဂလိပ်ရေလက်ကြားတစ်ဖက်တစ်ချက်မှာရှိကြတဲ့နိုင်ငံသားတွေရဲ့ရပိုင်ခွင့်တွေကအဓိကဆွေးနွေးစရာအချက်တွေဖြစ်ပါတယ်။ဒါပေမဲ့ UK နဲ့ဥရောပသမဂ္ဂရဲ့အနာဂတ်ဆက်ဆံရေးဘလို့ဖြစ်သွားမှလဲဆိုတဲ့အပိုင်းမှာပိုပြီးကြီးကျယ်ရှုပ်ထွေးတဲ့ဆွေးနွေးမှုတွေရှိလာနိုင်ပါတယ်
။ညှိနှိုင်းဆွေးနွေးမှုတွေဟာပုံမှန်အားဖြင့်နှစ်နှစ်လောက်ကြာမယ်လို့ခန့်မှန်းထားပေမဲ့ဗြိတိန်နဲ့ EU အဖွဲ့ဝင်တွေအလုံးကြားသဘောတူညီမှုတွေရရှိနိုင်ဖို့အတွက်ဒီထက်မကကြာနိုင်တယ်လို့တွက်နေကြပါတယ်ရှင်။
မဆူမြမမခင်ဗျာ VOA American တန်ခါဘူရူနီမနက်ပက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်း나이ဝက်အစီအစဉ်မှာဓာတ်ရိုက်လီလိုင်းဆွေးနွေးကောင်းကိုပြန်လည်တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာညမစံတော်ကြီးနံနက်6နာရီခွဲရှိပါပြီ VOA American တပ်မြန်မာပိုင်းက2019ခုနှစ်မတ်လ15ရက်ဗုဒ္ဓနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 49လို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပင်းညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင
်ဒီကဲရုံးပိရဲ့ဒီအတွက်ဂျူဒီယန်စီစဉ်ထားတဲ့ကိစ္စတွေကအများကြီးရှိပါတယ်
ဒီလိုဂျူဒီယန်စီစဉ်ထားတဲ့ဒိုင်ရိုက်လိုင်းဆွေးနွေးကမ်းပြန်လည်ထုတ်လွှင့်တဲ့ခါမှာအပြည့်စုံကိုနားဆင်ကြရမှာပါအဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေຢာတွေကစိတ်ဝင်စားစရာအကြောင်းတွေကောက်နှုတ်တင်ပြထားတဲ့အစီအစဉ်နန်းနခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာနဲ့ဒေါ်လှလတန်းတို့ကကောက်နှုတ်တင်ဆက်ထားတာကိုနားဆင်ကြအောင်ပါခင်ဗျာ
ဖုန်ကြီးတပါကိုတော့တုတ်ပိတ်ခိုင်းထားပြီဒါပေမဲ့အမုံတရားအစံတိတ်သွားပါမလားဆိုတဲ့ကောင်းစင်နဲ့ The Nation သတင်းစာရဲ့ Editor အဘော်ကိုတင်ပြလိုပါတယ်လွတ်လပ်စွာဖော်ထုတ်ပြောဆိုခွင့် Freedom of Expression ဆိုတာအမုံတရားတွေဖြန့်ချီပန်ခွင့်မဟုတ်ပါဘူးလွတ်လပ်စွာပြောဆိုခွင့်ကိုထောက်ခံအားပေးသူတိုင်းကိုပြောတာကိုတာဝန်ယူမှုတာဝန်ခံမှုရှိတယ်ဆိုတာစိတ်ထဲမှာစွဲထားဖို့လိုအပ်ပါတယ်အစွန်ရောက်ဖုန်ကြီးဦးဝီရသူကိုမတူညီတဲ့ဘာသာတွေအကြားအမုံတရားပွားစီတဲ့စကားတွေမပြောဖို့တန်ခါမဟာနာယကအဖွဲ့ကတားမြစ်လိုက်တာဟာမှန်ကန်တဲ့အလုပ်ရဖြစ်ပါတယ်ဒီသင်္ကန်းဝတ်ယူသံသမားကိုနှုတ်ပိတ်ခိုင်းတာဟာနောက်တောင်ကျနေပါပြီသူဟာအစ္စလာမ်ဆန့်ကျင်ရေးဟောပြောနေတာကြားခဲ့ပါပြီအစ္စလာမ်အစွန်းရောက်တွေကိုဆန့်ကျင်တာတည်းမကပဲအစ္စလာမ်ဘာသာတရားတစ်ခုလုံးကိုရှုတ်ချနေခဲ့တာပါဒါကြောင့်လဲမွတ်စလင်မုန်တီးရေးလှုပ်ရှားမှုတွေအများကြီးကြီးထွားခဲ့ရပါတယ်ဥကိုနီအသက်ခံရတာဟာ NLD အစိုးရအဖို့ဥဝီရသူကိုအရေးယူစရာနောက်ဆုံးအကြောင်းရင်းဖြစ်လာခဲ့ပါတယ်အခုအခါမှာတော့NLD နဲ့ဒေါအောင်ဆန်းစုကြည်ပါရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့အပြင်းထန်ဖိအားပေးခံရခြင်းဖြစ်ပါတယ်။ဥဝီရသူဟာနိုင်ငံရေးမှာစစ်တပ်ပါဝင်နေတဲ့အခန့်ကဏ္ဍကိုဆက်လက်ထားရှိဖို့ထောက်ခံပြောကြားပြီးစစ်တပ်ရဲ့ထောက်ခံမှုရအောင်ကြိုးစားနေပါတယ်။ကြည်လင်းလို့လူသားသမားတွေအများကြီးထွက်ပေါ်လာရင်မဘာသာကိုအပြင်းပြင်းတဲ့လို့ဆိုပြီးသူများနိုင်ငံတွေမှာမလိုအပ်ရင်တောင်မြန်မာနိုင်ငံလွှတ်တော်မှာတော့စစ်တပ်ကိုယ်စားလှယ်တွေပါဝင်နေဖို့လိုတယ်လို့သူ Facebook မှာရေးခဲ့ပါတယ်။ဥပရသူဟာယခင်ဥသိန်းစိန်အစိုးရနဲ့နှိစပ်သူဖြစ်ပြီးအဲ့ဒီအစိုးရကသူကြက်ခံနေရတဲ့ထောင်ဒဏ်ကလွန်ကျင်ခွင့်ပေးပြီးအစ္စလာမ်မုန်တီးရေးစကားပြောတာကိုလည်းခွင့်လွှတ်ထားခဲ့ပါတယ်။ဥပရသူဟာဗုဒ္ဓဘာသာဝင်အမျိုးသားရေးဝါဒီတွေနဲ့ conservative စစ်ကောင်ဆောင်တွေအကြားလူကြိုက်များသူဖြစ်ပါတယ်။သူရဲ့မွတ်စလင်မုန်တီးရေးကိုသဘောကျထောက်ခံနေတဲ့လူများစုကြောင့်ဒေါအောင်ဆန်းစုကြည်နဲ့ NLD အဖို့ဘေးကျနှံကြကြုံနေရပါတယ်။NLD ဟာ2014ရွေးကောက်ပွဲမှာရှင်ပြိုင်ဖို့မွတ်စလင်အမဟောင်းတွေကိုမရွေးဘဲထားခဲ့တောင်မှဥဝီရသူရဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတာပါ Freedom of Expression ဆိုတာဟာဒီမိုကရေစီရဲ့အခြေခံဥပဒေပါဒါပေမဲ့အစိုးရအနေနဲ့ဥဝီရသူနဲ့စုနောက်လိုက်တွေတာဝန်ယူတာဝန်ခံစိတ်ရှိအောင်လုပ်ဆောင်ရပါလိမ့်မယ်အစိုးရအနေနဲ့ဗုဒ္ဓဘာသာဝင်လူများစုရဲ့ထောက်ခံမှုလိုအပ်တယ်လို့မွတ်စလင်နဲ့တခြားလူနည်းစုတွေရဲ့အတီးတခွကိုလည်းလျှစ်လူဆူထားလို့မရနိုင်ပါဘူးဒီမိုကရေစီဆိုတာလူတိုင်းလူတိုင်းတန်းတူအခွင့်အရေးရှိရမယ်ဆိုတာကိုမြန်မာပြည်သူအများလက်ခံလာအောင်ဆွဲဆောင်ဖို့ခက်ခဲမှာဖြစ်ပေမဲ့မြန်မာနိုင်ငံအနာဂတ်အတွက်ဒါကိုလုတ်ကိုလုတ်ရမှာဖြစ်တယ်လို့យေသထားပါတယ်ခင်ဗျာ
ဆက်လက်ပြီးမတ်လ7ရက်နေ့ထုတ် The Cambodia Daily မှာနှစ်ဖက်စလုံးတွဲအကျိုးရှိစေမဲ့ Win-win Policy ကို Cambodia အနေနဲ့မြန်မာကိုအကြံပေးဖို့စီစဉ်နေတဲ့အကြောင်းဆောင်းပါရှင် Kim Chan ကထားတာကိုတင်ပြလိုပါတယ်ပြည်ကလေးတရင်ပတ်ကမြန်မာစစ်တပ်ကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပြီးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆင်းကပြည်တွင်းနဲ့နိုင်ငံအုပ်စုတွေနဲ့ရုန်းကန်နေတဲ့မြန်မာနိုင်ငံကိုနှစ်ဖက်အကျိုးရှိမဲ့ policy နဲ့ပတ်သက်လို့သူ့နိုင်ငံကရရှိထားတဲ့သင်ခန်းစာတွေကိုမျှဝေဖို့က ကမ်ဘောဒီးယားအစိုးရအရာရှိတွေကိုမြန်မာနိုင်ငံကိုစေလွတ်ဖို့စီစဉ်နေတယ်လို့တောက်ချာနေကပြောခဲ့တာဖြစ်ပါတယ်။ဟွန်ဆင်းယီညွန့်ရဲ့ win-win policy က1990ခုနှစ်များကကမ်ဘောဒီးယားမှာခမာနီတပုံတွေကိုလက်နဲ့ချဖို့နဲ့ညီညွတ်တဲ့အစိုးရတရက်ကိုလက်ခံပြီးငြိမ်းချမ်းရေးရတဲ့ကာလအတွင်းမှာနိုင်ငံရဲ့တိုးတက်မှုကိုဘယ်လိုမျှဝေခံစားကြမလဲဆိုတဲ့မူဝါဒအပေါ်မှာအခြေခံတာဖြစ်ပါတယ်။ဒီ policy ဟာမြန်မာနိုင်ငံရဲ့ပြဿနာအလုံးကိုဖြေရှင်းပေးနိုင်မှာမဟုတ်ပေမဲ့အထောက်ကူတော့ပြုမှာဖြစ်တယ်လို့ Mr. Hwan Sing ကပြောခဲ့ပါတယ်။ခုလိုသူ့ရဲ့ win-win policy ကိုအကောင့်ထဲပေါ်ရမှာပါဝင်ခဲ့တဲ့အကြံပေးပုဂ္ဂိုလ်2ဦး3ဦးလောက်ကိုမြန်မာနိုင်ငံကိုဆေးလွတ်ပြီးဆရာသွားလုပ်ဖို့မဟုတ်ပေမြန်မာနိုင်ငံရဲ့ပြဿနာတွေအကြောင်းရင်းနှီးမှုရှိစေဖို့အပြင်ပြည်ပခအဆုံးတက်နိုင်ရေးအတွက်ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ့်နိလန့်တွေကိုဆွေးနွေးဖို့တူလိုလာတယ်လို့ဟွန်ဆင်းကပြောခဲ့ပါတယ်။ကမ်ဘောဒီးယားဟာတီးခြားထိမ့်ချုပ်တဲ့နေမျိုးတွေနဲ့လက်နက်ကင်တပ်တွေအများပြားရှိခဲ့ရာကတနိုင်ငံတည်းရပ်တည်ပြီးစစ်တပ်တစ်ထက်တည်းရှိတဲ့နိုင်ငံအဖြစ်ပြောင်းလဲနိုင်ခဲ့တဲ့အတွေ့အကြုံများတဲ့အပြင်စံနမူနာကောင်းတက်လဲဖြစ်တဲ့အကြောင်းဟွန်ဆင်းကပြောခဲ့တယ်လို့ဆောင်းပါရှင်ရေးသားထားတဲ့အာပေါ်အပြည့်စုံကို www.cambodiadaily.com မှာဖတ်ရှုနိုင်ပါတယ်ရှင်
။ဒါကတော့နိုင်ငံတကာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာအမေရိကန်အီဒီယန်အတုံးနှုံးတွေကိုဒေါ်လာတန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီတင်ပြပေးမယ့် item အသုံးကတော့
the last straw
ဖြစ်ပါတယ်စာလုံးပေါင်းက the the last the last ကနောက်ဆုံး straw straw ကကောက်ရုပ်ဆိုတော့စကွိုက်ဟွန်ရဲ့ဓာတ်ရိုက်ဒီဘေကတော့နောက်ဆုံးကောက်ရုပ်အမြင်ပေါ့ဒီအသုံးဆင်းသက်လာတာကတော့
the straw that broke the camel's back
ဆိုတဲ့ဆိုယောစကားကလို့ဆိုပါတယ်ဒီဆိုရမှာ CAMEL camel ဆိုတဲ့အရှိလေပိုင်းပူပြင်းတဲ့ခန္ဓာရဒေသတွေမှာခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနေနဲ့ကောက်ရိုးတေရမှာကောက်ရိုးတပင်ထပ်ပြီးတည်ခိုင်းလို့အဲ့ဒီတပင်ကြောင့်ခါယိုးကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်တကယ်ဆိုကောက်ရိုးအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ရိုးတပင်ထပ်တယ်လို့ခါယိုးကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပေမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခိုင်ရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာတွေတစ်ခုကြောင့်ဒေါသဦးပောက်ကွဲစီတာမျိုးမိပြည့်စီတာမျိုးကိုဆိုလိုပါတယ်။ဒါကြောင့် the last straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတဦးကိုပောက်ကွဲစီတာရံဖြစ်စီတာဒေါသထွက်စီတာမိပြည့်စီတာစိတ်ကုံစီတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နေပါတယ်လို့ George ရူပီးတဲ့ဥမာကတော့
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတကြီးဝယ်စီးတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲတော့တာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့အထိပ္ပာယ်ရပါတယ်။
It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူအူကိုပောက်ကွဲစေတာရံဖြစ်စေတာဒေါသထွက်စေတာမိပြည့်စေတာစိတ်ကုံစေတာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
The last straw.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom တို့ English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးမှာပါ။ကိုကျော်ကျော်သင်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီနှစ်အတွက်မြမရိုးရာမဟာတကြံအတာကာလမများပြည်သူရုံးပိရက်ကို အရင်အရင်နှစ်တွေလို့အရင်အရင်နှစ်တွေဆိုတဲ့နေရာမှာကျွန်တော်တို့လွန်ခဲ့တဲ့10နှစ်ကစခဲ့တာပေါ့လေ2009ခုနှစ်ကစခဲ့တာအခု2019ဆိုတော့10နှစ်ပေါ့လွန်ခဲ့တဲ့10နှစ်ကစခဲ့တဲ့အတိုင်း10ရက်ပိတ်ရက်မတတ်မှတ်ပဲနဲ့9ရက်ပဲတတ်မှတ်ထားတာကျွန်တော်တို့သောရရှင်တွေအားလုံးသိပြီးသားပါဆိုတော့ဒီအရမ်းနဲ့ပတ်သက်ပြီးတော့ပြောတာဆိုတာဝေဖန်တာလက္ခဏာလက်မခံတာအများကြီးထွက်ခဲ့ပါတယ်ဆိုတော့ဒီလိုမျိုး10ရက်ကနေပြီးတော့9ရက်လျှော့ပြီးတော့တတ်မှတ်ဖို့အစိုးရကကြေညာတဲ့ပုံစံကြေညာတဲ့စာသားမရေးထားတဲ့ပုံစံစသည်အားဖြင့်ဒါတွေပေါ်မှာလည်းဝေဖန်ကြတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီအကြောင်းကိုစူးနေကြပါမှာ10ရက်ကနေ9ရက်ကိုရှော့ချလိုက်တာရောသဘောတူကြသလားဒါကိုကျွန်တော်တို့အကြံပြင်းကြည့်ကြရအောင်ပါဆိုတော့ပင်နယ်စူးနေပြဖို့အတွက်ဖေကိုထားသူနှူးမှာတူကတော့ဇာရေးဆရာဒူးဖြစ်တဲ့ကိုဝပါနောက်ဒူးကတော့မြန်မာရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ဆရာတို့နှစ်ယောက်စလုံးတရားလေလံအစီအစဉ်ကနေကြိုးစားပါတယ်မင်္ဂလာပါခင်ဗျာဆိုတော့ပထမဦးဆုံးကိုဝရဲ့သဘောထားအရင်ဆုံးသိပါစေဒီအစိုးရကနေပြီးတော့တကြံပိတ်ရဲ့10ရက်ကနေပြီးတော့9ရက်ရှော့ချတဲ့တည်င်းကိုကကြားရတယ်။နောက်ဒီကြေညာတဲ့စာပေါ်လေးဖတ်ရတယ်။ဆိုတော့အဲ့ဒီအပေါ်မှာကိုကရဲ့အမြင်သဘောထားအကြံဉာဏ်အဆုံးသိပြရစေ
။ဟုတ်ကဲ့ခင်ဗျ။ပထမအဦးဆုံးကျွန်တော်ပြောချင်တာကတော့ကတ်ပြီးတော့ကြေညာတဲ့အချက်ကိုကျွန်တော်အနေနဲ့ဘုံဝင်မကြပါဘူး။ဘာလို့လဲဆိုတော့သိရတဲ့အတိုင်းတကြံရုံးပိတ်ရဲ့ဒီအတွက်အကျိုးရင်းစီစဉ်ထားတဲ့ကိစ္စတွေကအများကြီးရှိပါတယ်။အဲဒီလိုဂျူဒီယန်စီစဉ်ထားတဲ့ကိစ္စတွေကအဆင်မပြေဖြစ်သွားနိုင်ပါလေ။အဲဒါအကြောင်းလေးပဲသူကားကသူတို့ကဒီနေ့ကြံရုံးပိတ်ရက်ကို9ရက်ချော့ချပြီမဲ့ဒီလိုဂျူစီစဉ်ထားတဲ့ပုံပုံကြီးအတွက်အုတ်ချုပ်ရေးနီးလန်းနဲ့9ရက်အဆင်ပြေအောင်စီစဉ်ပေးပါမယ်လို့သူတို့ကပြောပါတယ်။အဲလိုဆိုတော့သဘောကတော့ဘလို့ဖြစ်သွားလဲဆိုတော့ဝင်လန်းထဲမှာတောင်မှဂျူဒီယန်စီစဉ်ထားတဲ့လူတွေကဒီသိဉ္ဇံပိရဲ့ဆေးရမယ်အဲတခြားလူတွေကတော့မရဘူးဆိုပြီးတော့ဝိဝါဒအကွဲပြားကြီးဖြစ်သွားပါတယ်တခါเนาะဟိုအစိုးရဝန်ထမ်းတွေကတော့အုပ်ချုပ်ရေးဒီလန်းနဲ့ငားရဲ့တိုးပေးမယ်ပေါ့เนาะတိုးပေးမယ်စီစဉ်တယ်သို့တော်ညာလေဒီအပြင်လုပ်ငန်းတွေမှာလုပ်နေတဲ့ဝန်ထမ်းတွေအလို့သမားတွေအတွက်ကြာတော့ဒီကြံပိရဲ့ကငားရဲ့ပဲရမလို့ဖြစ်နေပါတယ်။ဒါကြောင့်ဒီအလုဓမ္မသမကကြီးကကန့်ကွက်တဲ့အခါမှာအလုဓမ္မဝန်ကြီးဌာနကလည်းပြီးတော့ညှိနှိုင်းပြီးအလုံးချင်းနေနဲ့သူတို့ညှိနှိုင်းပြီးတော့ဆေးရအောင်စီစဉ်ပေးပါမယ်လို့တစ်ခါဖြစ်သွားတယ်။အဲ့တော့ဘယ်လိုဖြစ်သွားလဲဆိုတော့ဒီအစိုးရရဲ့ထုတ်ပြန်တဲ့အမိန့်ကတော့တကယ်လက်တွေ့မှာဘာမှအကျိုးသက်ရောက်မှုမရှိဘူးဖြစ်သွားပါတယ်။အ
ဲ့တော့
ဒီကိစ္စကိုအလင်းစလို့ဟိုဒီမျိုးကပ်ပြီးတော့ဆုံးဖြတ်ပြီးတော့တကယ်လက်တွေ့ကြတော့လေဘာမှအကျိုးသက်ရောက်မှုမရှိဘူးဆိုတဲ့သဘောကကျွန်တော်အမြင်ပြောရရင်တော့ဒါအစိုးရအဖွဲ့ရဲ့အဲပိတ်ခါကိုတိကျစီရလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျဒေါက်တာရံမျိုးသိန်းဆိုတော့ခဏလေးခင်ဗျကိုဝါက10ရက်ကနေ9ရက်ရှော့လိုက်တာကိုရောကိုဝါသဘောတူပါသလ
ားကျွန်တော်ဒီနဲ့ပြောရရင်တကယ်လို့ဒီဟာကတော့တရားကျွန်တော်တို့သုံးသပ်ရမှာပါဟုတ်ကဲ့ပါကျွန်တော်ကတော့ဘာကိုပုံဝေဖန်ခြင်းလဲဆိုတဲ့အခါကျတော့10ရက်ကနေပြီးတော့9ရက်ချော့ချတဲ့ဒီစားကိုအဲလူတို့ကြားထဲမှာလည်းတိတိကျကျပေါ့လေဒီကူပါပေါ့သဘောထားယူရမျိုးမရှိတဲ့အပြင်ကတ်ပြီးတော့ပြင်ညာလိုက်တဲ့အချက်ကိုကျွန်တော်ကပို့ပြီးတော့အဲစိတ်ထဲမှာပုံဝေမကြဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျဒေါက်တာရံမျိုးသိန်းပြောပါခင်ဗျအ
ဲကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီဟိုကိုကျော်သိန်းပထမဆုံးမေးတဲ့မေးခွန်းမှာပေါ့လေဟိုမှာ10ရက်ကနေဟဲ့လား9ရက်ရှော့ချတဲ့ပုံမှာဟိုမှာညစ်တစ်ကူပေါ့လေမဟာတကြံပိတ်ရက်ကဟဲ့လားဒီလွန်ခဲ့တဲ့10နှစ်ခဲကနေပြီးတော့စပြီးတော့ဟိုအခြားရုပ်ပိတ်ရက်တွေနဲ့နှိုင်းယှဉ်လိုက်ရင်တော့နည်းနည်းများနေတာကိုတွေ့ရတယ
်ဟုတ်ကဲ့
အဲ့ဒီအခါကျတော့အဲကျွန်တော်အများအချင်းတော့ဒါကိုပြန်ပြီးတော့ဟိုထိန်းကြီးဖို့တော့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲဒါပေမဲ့အဲ့ဒီလိုအစီအစဉ်မျိုးကိုတော့ဖော်ဆောင်နေနေရမှာကျွန်တော်အများအချင်းတော့ဟိုအချင်းယူပြီးတော့စနစ်တကျပြင်ဆင်ပြီးတော့တော့ညှိနှိုင်းပြီးတော့ဆောင်ရွက်တဲ့လေကျွန်တော်ကမြင်တယ်။တဘောတော့နိုင်ငံရေးပါတီတစ်ခုကနေတော့နိုင်ငံရေးညရွေးကောက်တင်မြှောက်ခံရပြီးတော့တက်လာတဲ့အစိုးရတရက်ဟာတော့ဘယ်ပြဿနာကိုပဲဖြစ်ဖြစ်ချင်းကပ်အဖြေရှာတဲ့နေရာမှာနိုင်ငံရေးအမြင်နိုင်ငံရေးအသိတော့စီယုံရေးအမြင်စီယုံရေးအသိနဲ့ချင်းကပ်ပြီးတော့အဖြေရှာနိုင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲနောက်တစ်ဖက်ကတော့ဒီကျွန်တော်တို့ဟိုအများတည်သူရုံးပိရက်ကိုဟလာရှော့ချတဲ့နေရာမှာအဲကျွန်တော်အမြင်အဖြစ်တော့တော့ကျွန်တော်တို့ကခုနပြောသလိုနိုင်ငံဝန်ထမ်းတွေကိုကျွန်တော်တို့ပုဂ္ဂလိကဝန်ထမ်းတွေရောရဲ့ခံစားခွင့်တွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်
ဟုတ်ကဲ့
ဥပမာအဖြစ် ကျွန်တော်တို့ data တွေမှာရှိတဲ့နိုင်ငံတွေနဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်ဟဲ့လားကျွန်တော်တို့နိုင်ငံရဲ့နိုင်ငံဝန်ထမ်းတွေ public ကဝန်ထမ်းတွေရဲ့ရုံးပိတ်ချက်တွေကများနေတယ်လို့ပြောနိုင်ပေမဲ့တကယ်တမ်းကျွန်တော်တို့နိုင်ငံထဲမှာရှိတဲ့နိုင်ငံဝန်ထမ်းတွေနဲ့ public ကဝန်ထမ်းတွေရဲ့ဥပမာခွင့်ခံစားခွင့်ရကြတော့အခြားနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်ရုံးနေနေတာကိုတွေ့ရတယ်ဥပမာစာရွက်ပေါ်မှာဥပဒေထဲမှာခွင့်ခံစားခွင့်တွေရှိနေပေမဲ့လို့တကယ်တမ်းအဲ့ဒီခွင့်ခံစားခွင့်ကိုတတိယဝကရနိုင်တဲ့အပိုင်းမှာတော့ကျွန်တော်တို့ဝန်ထမ်းတွေပေါ့လေနိုင်ငံဝန်ထမ်းတွေရော public ကဝန်ထမ်းတွေရောမှာရော့ရဲမှုတွေအားနည်းမှုတွေရှိနေတယ်လို့အဲ့လိုကျွန်တော်ကသုံးသပ်ပါ
ဟုတ်ကဲ့ဒေါက်တာမျိုးသိန်းရဲ့ public ကကိုပိုင်အမြင်နဲ့ public ကကိုပိုင်ခန်းစားချက်အမြင်နဲ့ဆိုရင်အချိန်ကာလတစ်ခုတည်းရုံးပရက်ကို10ရက်ဇက်တိုက်သတ်မှတ်တာကများတယ်လို့သဘောထားသလားသူမအတော်ပဲလို့သဘောထားသလား
ကျွန်တော်မြင်တာတော့အချိန်ကာလတစ်ခုပေါ့လေ10ရက်လောက်ဇက်တိုက်သတ်မှတ်တာကတော့ကျွန်တော်မြင်အချင်းတော့ဟိုများတယ်လို့ကျွန်တော်ကယူဆတယ
်ဒါ
ပေမဲ့အဲ့ဒီများတာကိုကျွန်တော်တို့ဆယ်နှစ်လောက်အသားကျနေတာကိုကျွန်တော်တို့ပြန်ပြီးတော့ထိန်းသိမ်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဟလာဟိုညှိနှိုင်းဖို့လိုအပ်တယ်ဆွေးနွေးဖို့လိုအပ်တယ်တိုင်ပင်ဖို့လိုအပ်တယ်ပြီးတော့အချိန်ယူဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျဒါရေးဆွေးနွေးမယ်တော့ရှင်ဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံမှာရောက်နေတဲ့ကိုကျော်စန်းဝင်းပါဆိုတော့ကိုကျော်စန်းဝင်းကထိုင်းနိုင်ငံကနေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့တကြံကာလရုံးပိတ်ရဲ့နေသွားတာကိုဘယ်လိုများဆွေးနွေးကြပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီ9ရက်တရားဝင်တက်မှတ်တဲ့ပုံမှာကျွန်တော်တို့ကတော့မကုန်မလို့ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဗုဒ္ဓဘာသာပြန်မှာကအနိတိကုဆိုတာအခုအမြန်ဆုံးနေ့အရှင်အခါလည်းဖြစ်ပါတယ်ပကြံရက်ပြန်မှာဆိုလို့ရှိရင်ကျွန်တော်တို့ဗုဒ္ဓဘာသာထုံးတဲ့ဆင်ကအရာဖရာရေပြတ်နေတာလို့မိမဆရာတော်ကအပေါ်အပွားတွေကိုရှိခိုးကံတော့ပါတယ်ရှိပါတယ်တချို့တလေကရဲရွာကိုစွန့်ခွာပြီးအလုပ်သွားလို့ရတဲ့အလုပ်တမားတွေရှိတယ်အော်တနင်္လာတခါပဲရှိတဲ့ဒီနေ့ရက်တွေမှာကွန်ပျူတာစုကိုအပိုင်းဝိုင်းနဲ့နည်းနည်းထွေထွေ၃လရက်တော့လောက်အောင်မြေရှင်ချက်လာပေါ့ဗျာဒီနေ့မှာဆိုလို့ရှိရင်ဒီအစိုးရဝန်ထမ်းဒီတော့မှကျွန်တော်ကရခိုင်ထိုးတော့ရခိုင်ဒီတိုင်းတိုင်းနဲ့နိုင်ငံဒီမှာပေါ့တော့မှဒီလူပြီးတော့မောင်းတော့ရတိတော်ဖက်ကလူတွေကဒီမန္တလေးတိုင်းတို့ကရှင်ပြည်တို့ရှင်းပြည်တို့မှာကြားနေတယ်ဆိုလို့ရှိရင်အဲ့ဒီရွာကိုပြန်ဖို့အတွက်အဲ့ဒီ၅ရက်ဆိုတာအတော့အတင်းနဲ့တော့မလုံးသွားဘူးခင်ဗျာဒီနေ့မှာအင်တူရှင်ဟုတ်တဲ့လူပြောပြောလေးပါရှင်ပါမှာပေါ့သူတို့တွေကတော့ခွင့်ရအများကြီးဆုံးချတာပေါ့ဗျာကျွန်တော်ပြောချင်တာကတော့ဒီမြန်မာပြည်မှာအစိုးရဝန်ထမ်းတွေအတွက်တရားဝင်စီရက်ပိုက်ပြီးတော့ကုမ္ပဏီဝန်ထမ်းတွေအတွက်ကြာခါကုမ္ပဏီဖရီကွန်စီနဲ့အတိုင်းပိုက်ဖို့ပိုက်ရတွေမှာအလုံးလုံးကြီးရှင်နေလို့ရှိရင်နှစ်ဆပေးပေါ့ဗျာဟိုနှစ်ဆပေးတဲ့အလုံးသမားဥပဒေကိုထုတ်ပေးလိုက်ရင်ပြီးနေတာပဲဒီ
ဟုတ်ကဲ့ခင်ဗျာ
အခုဟာကပက်ပက်အလုံးလုံးအညှို့ဆော်ဝေဖန်ခန့်ရှင်းနေတယ်လို့မျိုးဖြစ်နေပါတယ်ဟုတ်
ဟုတ်ကဲ့ပါဘ
ာကြောင့်လဲကွန်ပျူတာနိုင်ငံတကူမှာဆက်ပြီးရင်းနဲ့ဒီပို့ဆောင်ရေးစနစ်ကိုကွန်ပျူတာမရှိတဲ့အောက်ရှေ့ပင်အလုပ်သမားတွေလူတန်းစားအများစုရှိနေတဲ့အချိန်မှာအစိုးရတည်းကဟာစီးပွားရေးအကြောင်းကြားချက်တကူတင်းနဲ့ဥပဒေအသစ်ကိုရှင်းရှင်းကြားထင်မပြည့်မှုလို့ပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုကျော်ဆန်းဝင်းကျေးဇူးအများကြီးတင်ပါတယ်ဆိုတော့ကိုကခင်ဗျာအစိုးရကဘာကြောင့်ဒီဥစ္စာကိုဒီလောက်အလောတကြီးပေါ်တော့ကတ်ပြီးတော့မှလို့ရတာလေတာမန်လူတွေတောင်မှမြင်နိုင်တဲ့ကိစ္စကိုဘာကြောင့်အစိုးရလုံနေတဲ့လူတွေကမမြင်နိုင်ရတာလဲကိုကဘယ်လိုမြင်ပါသလဲ
ကျွန်တော်ထင်တာပေါ့တကယ်တမ်းပြောရင်တော့ဗျာအကြောင်းပြချက်ကတော့တိတ်တော့တင်းတင်းရှားရှားမတွေ့ဘူးသို့တော်ညာပဲကျွန်တော်ယူဆချက်ပြောရင်တော့ကျွန်တော်တို့တိုင်းပြည်မှာတော့စီးပွားရေးကကျတယ်ပေါ့နော်ကျနေရယ်နော်အကြပ်ကူဝန်တည်နေရဲ့သဘောမျိုးလက်ရှိမှာပေါ့နော်ပြင့်နေတဲ့အခါကျတော့ဒီဘာကြီးကိုတိုးတက်လာအောင်အရှိန်ခုန်ပြင့်ဆောင်ရရမယ်ဆိုတဲ့အယူအဆပေါ်မှာအခြေခံပြီးတော့ဒါရုံးပိရဲ့တကြံရုံးပိရဲ့အတွင်းမှာဒါပြပပုဂ္ဂိုလ်ဒီပြင်ဖို့ဖို့အတွက်အသက်ကျဲဖြစ်တယ်ပေါ့ဒီ
ဟုတ်ကဲ့
ဒါပန်းလုံးငန်းဆောင်ရတာပဲဖြစ်ဖြစ်စင်းမောတင်ဖို့တာပဲဖြစ်ဖြစ်အသက်ကျဲဖြစ်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့ဆောင်ရတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းဒါမျိုးသူကယုံကြည်ရဲ့ဝန်တိုင်းလောက်တာတော့မသိတော့ဘူးလို့ကျွန်တော်ယူဆပါတယ်။
တော်တော်ရမျိုးသိဘာကြောင့်ဟဲ့လားကြိုပြီးတော့လေလုံးလို့ရရတာနဲ့အခုကျမှဘာကြောင့်ဒီလောက်ကြီးကတ်ပြီးတော့မှလုံးလိုက်ရတာလဲအလို့တကြီးဘာကြောင့်အဲ့လိုဖြစ်သွားရတယ်လို့တော်တော်ရမျိုးသိယူဆတယ
်။ဟိုကျွန်တော်အမြင်ကတော့ဟိုခုနကကိုကဆွေးနွေးသူလိုပဲပေါ့လေဒီစီးပွားရေးစဆင်းနေတဲ့အပေါ်မှာဒါအချောင်းပြတဲ့အချက်လို့ကျွန်တော်ကတော့မြင်နေဟိုကျွန်တော်တို့ဒီသမရယုံကထုတ်ပြန်နေချိန်ညာချက်မှာလည်းပဲအဲ့လိုအလားတူဖော်ပြတာကိုတွေ့ရတယ်ဒါတိုင်းလို့ခါပြောလို့ပေါ့တစ်ခါကကြည့်နေဆိုလို့ရှိရင်ပေါ့လေတကယ်တမ်းကဟလာဒီနှစ်မှာရုပ်ဖို့ နော်ရည်ရွယ်ချက်ရှိတယ်ဆိုရင်2019မှာလုပ်ဖို့ရည်ရွယ်ချက်ရှိတယ်ဆိုရင်2016နှစ်ကုန်ပိုင်းလေးကဒီကိစ္စနဲ့ပတ်သက်ပြီးတော့နော်အများပြည်သူကိုအသိပေးဖို့လိုအပ်တယ်နောက်ပြီးတော့ချုပ်တင်ဟိုစီစဉ်ဖို့လိုအပ်တယ်လို့မြင်တယ်အခုကျတော့အနည်းကဆောင်ရွက်လိုက်တဲ့အခါကျတော့ဘာဖြစ်သွားလဲဆိုတော့တစ်ခါကစဉ်းစားမယ်ဆိုရင်ဟလာအစိုးရရဲ့စီမံခန့်ခွဲမှုအပိုင်းနော်စီမံအုပ်ချုပ်မှုအပိုင်းမှာအားနည်းချက်တွေကြောင့်လားနောက်တစ်ခုကဟလာဟိုအစိုးရအနေနဲ့ပြည်သူလူထုကလည်းပဲဟလာငါတို့လုပ်ရင်တော့အားလိုက်ပြီးတော့လုံးပါပဲဟလာငါတို့ကရှေ့ကနေကောင်းဖို့အတွက်လုပ်တာပဲဟလာကောင်းဖို့အတွက်လုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဟလာဟိုပြည်သူလူထုအနေနဲ့အစိုးရလုပ်တာကိုဘာမှမငြင်းမဆန်ပဲနဲ့လိုက်ပါဘူးလိုအပ်တယ်ဆိုတဲ့ဥမာဟိုရှေ့အရင်ခေတ်ကပြောရပေါ့ဗျာဘူးပေါက်တာမလို့ချင်းဘူးရေးပါတာပဲလူချင်းနေဆိုတဲ့ဟိုအာဏာရှင်ဆန်ဆန်စဉ်းစားချက်ထပ်မှများအခြေပြုပြီးတော့ဒီလိုပေါ်ဆောင်မှုမျိုးဖြစ်လာသလားလို့လည်းစဉ်းစားเสียရှိတယ
်ဟုတ်ကဲ့
ဒါနဲ့ကျွန်တော်အမြင်အဖြစ်တော့ဒီလိုမျိုးပေါ့လေကစင်ကလျားနဲ့ဖျို့ဖျဲဖြစ်သွားတာဟာလက်ရှိအစိုးရရဲ့တနစ်ပတ်တန်းတွင်းမှာအင်မတန်မှအရှက်ရစရာကိစ္စတစ်ခုလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့စီကိုဒီ Facebook ကနေပြီးတော့ဒီမှတ်ချက်ပြီးဆွေးနွေးထားတဲ့ဟာတွေကိုကျွန်တော်တို့ Why Not သားတွေကဖတ်ပေးထားတာရှိပါတယ်ဆိုတော့ပထမဦးဆုံးတော့ဒီ Why Not သားတွေဖတ်ပေးထားတာမတိုင်ခင်မှာကျွန်တော်တို့တော်ရရှင်ကြံခင်းမျိုးကဦးကျော်လင်းကနေပြီးတော့အသံဖိုင်ပေးပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်1မိနစ်45စက္ကန့်အဲ့ဒါလေးအရင်ဆုံးနောက်ထောင်ကြည့်အောင်ပါခင်ဗျာ
ကြံရက်နဲ့ပုတ်တက်ပြီး10ရက်ပိတ်တဲ့အစီအစဉ်ဟာရခိုင်အစိုးရလက်ထက်လှုပ်ဆောင်ချက်တွေအနေနဲ့ဝန်ထမ်းတွေအပါအဝင်တပြည်လုံးကဝန်ထမ်းမိသားစုတွေနဲ့ပတ်သက်သူတွေအနှစ်သက်ဆုံးဆောင်ရွက်ချက်လို့မြင်ပါတယ်။ကျောင်းသားတွေရဲ့အမျှော်လင့်ဆုံးနေ့ရက်ကနွေရာသီရက်ရှည်ကျောင်းပိတ်ရက်တွေဖြစ်သလိုတစ်နှစ်တာညီငွေဖွဲ့ရာစာသင်ခန်းတွေကနေလွတ်လွတ်ကျွတ်ကျွတ်အနားယူခွင့်ရတဲ့နေ့ရက်တွေပါပဲ။အဲ့ဒီနေ့ရက်တွေဟာလှုပ်တင်တာတွေကြီးလှုပ်နေရတဲ့ဘဝတွေကရုတ်ထက်ပြီးကိုနှစ်သက်သဘောကျတဲ့အလုပ်ကလေးတွေလှုပ်ခွင့်ရတဲ့နေ့တွေပါ။ဒီလိုရက်ရှည်မျိုးကိုအလုပ်ကိုတက်ပြစ်ပင်စင်မယူမချင်းလှုပ်နေရတဲ့ဝန်ထမ်းတွေအတွက်တစုတစည်းတဲ့တခါမှမရခဲ့ပါဘူး။အဲ့ဒီလိုရခဲ့တဲ့အတွက်လဲဝေးလံတဲ့ဒေသကမိဘရထံပြန်ခွင့်ရခဲ့ကြသလိုနှီးတဲ့သူတွေအတွက်လဲကိုအခြေချရာနေရာမှာပင်စင်ယူပြီးနေထိုင်ဖို့အစီအစဉ်တွေပြန်လဲစီစဉ်ဖို့အချိန်အပြည့်အဝရခဲ့ကြပါတယ်။ခရီးထွက်အပန်းဖြေတဲ့သူတွေအတွက်လဲအပန်းမှမပြေခင်ကတော့ကမျိုးအလုပ်ခွင့်ပြန်ဝင်ရတဲ့အဖြစ်မျိုးမရောက်တော့ပါဘူး။အဓိကကတော့မိသားစုလိုက်ဝန်ထမ်းဘဝနေရာအသီးသီးမှာခွဲခွာတာဝန်ထမ်းဆောင်နေကြတဲ့သူတွေတစ်နှစ်မှာတစ်ခါအားရပါရစီစဉ်လုံးလုံးနေခွင့်ရတဲ့အချိန်တွေလည်းဖြစ်နေပါတယ်။ဆယ်ရက်ဆိုပေမဲ့တစ်ပတ်မှာနှစ်ရက်ပိတ်နေကြရက်နဲ့ပေါင်းလိုက်ရင်ရက်ပိုပိတ်ပေးလိုက်ရတာက၃ရက်ထဲသာဖြစ်လို့၃ရက်ကလေးအတွက်နဲ့ပျော်ရွှင်နေရတဲ့တပြည်လုံးကဝန်ထမ်းမိသားစုတွေရဲ့မျှော်လင့်ချက်တွေကိုမဖြည့်ဆည်းသင့်မှုထင်ပါတယ်။တရင်ကျပိတ်ရက်တွေမှာခွဲခြားသတ်မှတ်ပေးတာကဝန်ထမ်းတွေအဖို့ဆယ်ရက်တစုတစည်းတည်းပိတ်မှုလို့လူမှုရေးကိစ္စအဝဝလှုပ်ဆောင်ဖို့အချိန်မလုံလောက်နိုင်ပါဘူး။ပိတ်ရက်ချင်းတွေ့ရင်တစုတစည်းတည်းကဝန်ထမ်းအွေအားလုံးနှစ်သက်သဘောကျမဲ့အစီအစဉ်ဖြစ်တယ်လို့ဝန်ထမ်းတွေကိုမိပြီးပတ်သက်ရာအလုပ်ကံစီးပွားရေးလုပ်ငန်းများလှုပ်ဆောင်သူတွေကိုလည်းအလုပ်လုပ်မရတဲ့အတူတူတစ်နှစ်မှာတစ်ခါရက်ရှည်နားနေခွင့်ရသွားကြပါတယ်။ဒါကြောင့်မို့ရက်ရှည်မပိတ်ခင်ကြိုတင်စီစဉ်စရာကိစ္စတွေကိုစီစဉ်ထားပြီးရက်ရှည်ပိတ်ရက်ကိုတော့ဆယ်ရက်အတိုင်းပဲထားတင်ပါတယ်ဗျာ
။အဲ့ဒါကတော့ဂျန်ကင်းမျိုးကဥကျော်လင်းပါ။သူကတော့ဆယ်ရက်ပဲထားဖို့ပြောပါတယ်။ဆိုတော့ကိုဝါကကျွန်တော်တို့အချိန်1မိနစ်လောက်ကျန်ပါတယ်။တယောက်ကိုမိနစ်ဝက်စီလောက်ကိုဝါနဲ့တော်တော်များများသိနေနောက်ဆုံးမှတ်ချက်လေးပြောပါ။ဒီဖြစ်ရက်ကနေပြီးတော့အစိုးရအနေနဲ့ဘယ်လိုသင်ခန်းစာယူသင့်တယ်လို့ကိုဝါပြောချင်ပါလဲ
။အဓိကတော့ဒုဒုကပြင်ရောက်တဲ့အစိုးရဖြစ်တဲ့အတွက်အစိုးရရဲ့စုထက်ချက်တိုင်းမှာဒုဒုကထောက်ခံနေဖို့လိုအပ်ပါတယ်။အခုဆိုရင်ဒီကိစ္စကအရင်ကလိုအစိုးရတည်းစုံချက်တဲ့စုံချက်ချက်တဲ့အတွက်သူရရဲ့သုံးချက်ချက်အပေါ်မှာလူတို့ကနားမလဲစိတ်ရှုပ်ထွေးပြီးတော့သူရအပေါ
်ဟုတ်ကဲ့
ထောက်ခံမှုကြဆင်းစီရဲ့အတွက်ကျွန်တော်တို့ဒီကိစ္စမျိုးကိုသူရအနေနဲ့အလေးနဲ့ထားပြီးတော့သုံးသပ်ပြန်ပါလေကိစ္စရဲ့အတိုင်းမှာလူတို့ရဲ့သဘောထားကိုရယူဆောင်ရွက်ပြီးမှသုံးသပ်ပြန်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာဒေါက်တာရေမျိုးသေးစက္ကန့်အစိတ်ရပါမယ
်အဲကျွန်တော်ကတော့ဒီအစိုးရအနေနဲ့ပေါ့လေလာမယ့်ကာလတွေမှာနော်လူထုနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်တဲ့နေရာမှာအချက်အလက်ပေါ့လေဘက်ပေါင်းစုံကနေအချက်အလက်အမြင်သဘောထားတွေကိုစုစည်းပြီးတော့မှနော်အများပြည်သူရဲ့စံထားနဲ့
ဟုတ်ကဲ့
အများဆုံးကိုက်ညီနိုင်မဲ့ဆုံးဖြတ်ချက်မျိုးတွေကိုချမှတ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာတို့ရည်ရွယ်သေးရင်
လိုက်ရုံးပေးချက်သတ်မှတ်ပြီးလို့ကိစ္စကလည်းလုံးနေတယ်ကျွန်တော်တို့မြင်ပါတ
ယ်ဟုတ်ကဲ့ပါခင်ဗျာပြန်နေဆွေးနွေးပေးသူတွေအားလုံးတရေပါဝင်ဆွေးနွေးသူနောက်ထောင်သူတို့တော်ရရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
အင်္ဂါညဒိုင်အလီလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာ
မ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ Rwanda နိုင်ငံကကလင်းငယ်ရေးစားတက်မြောက်ရေးအတွက်မိဖက်နိုင်ငံဖြစ်တဲ့ American ပြည်အောင်စုကဝိုင်းဝန်းကူညီဆောင်ရွက်ပေးနေပါတယ်။ American ကဆောင်ရွက်တဲ့မူလာတန်းကလေးတွေစားဖက်နှုန်းမြင့်တရေးစီမံကိန်းကိုမိမောင်းထိုးပြီးတော့ Group Scholars ကညညာအကြောင်းမှာ USAID ကဦးစီးကျင်းပခဲ့ပါတယ်။လင်းနေအတွင်းကလေးတသက်ရဲ့ရဝန္ဒနိုင်ငံသုံးကင်ညာဝန်တာဘာသာစကားဖတ်တတ်နှုံမြင့်လာဖို့ရည်ရွယ်ပြီးတော့ဒီစီမံကိန်းကိုလှုံ့ဆော်တာဖြစ်ပါတယ်။အမေရိကန်ပညာရေးဌာနနဲ့ရဝန္ဒပညာရေးဘုတ်ဖွဲ့တို့ပူးပေါင်းပြီးတော့ဒီစီမံကိန်းကိုမတည်ခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းမှာအပိုင်း၃ပိုင်းပါဝင်ပြီးတော့အမေရိကန်ဒေါ်လာ80,000,000,000လောက်ကုန်ကျတဲ့စီမံကိန်းဖြစ်ပါတယ်။ကျောင်းသားလူငယ်တွေဖို့မိခင်ဘာသာစကားကိုကောင်းကောင်းပြောတတ်တာနားလည်နိုင်တာတို့ဟာစာတင်ကျောင်းမှာအောင်မြင်မှုရရှိရေးအတွက်အခြေခံဖြစ်တဲ့ဆိုတဲ့အယူဆအတိုင်းရဝန္ဒနိုင်ငံရဲ့ကင်ညာဝန်တာဘာသာစကားတက်မြောက်ရေးကိုအမေရိကန်ဆိုရက်ကပူးပေါင်းဆောင်ရွက်ပေးနေတာဖြစ်ပါတယ်။မူလာတဲ့ကလင်းငယ်တွေစာဖတ်နှုန်းမြင့်တင်စီမံကိန်းမှာအဆင့်30ပါဝင်ပါတယ်။ပထမအဆင့်ကတော့ကျွန်ုပ်တို့စာဖတ်ကြဆိုဆိုတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီအဆင့်ကတော့မိဘတွေလူမှုအတိုင်းဝိုင်းတွေနဲ့စာတက်မြောက်ရေးအကျိုးဆောင်တွေကကလေးတွေကြောင်းချိန်ပြင်ပမှာစာဖတ်တက်လာအောင်ဝိုင်းဝန်းကူညီကြတာဖြစ်ပါတယ်။ဒီစီမံကိန်းဟာရဝန္ဒပညာရေးဘုတ်အဖွဲ့နဲ့ Save the Children အဖွဲ့တို့ပူးပေါင်းဆောင်ရွက်တဲ့စီမံကိန်းဖြစ်ပါတယ်။စာဖတ်ပြီးစဉ်းစားပါဆိုတဲ့ဒုတိယအဆင့်လုပ်ငန်းစဉ်မှာတော့ဆရာဆရာမတွေကိုလေ့ကျင့်ပေးပြီးတော့စာတင်ကျောင်းတွေအတွက်အပူဖတ်ဆရာစာဥစာရက်တွေပေးသွားမှာဖြစ်ပါတယ်။ဒါပြင်ရဝန္ဒပညာရေးဘုတ်အဖွဲ့ရဲ့စွမ်းရည်ကိုဖြည့်တင်ပေးမှာလည်းဖြစ်တဲ့အပြင်စာဖတ်ခြင်းကိုအထောက်ပံ့ပေးစေတဲ့မူဝါဒတွေကိုလည်းဖော်ဆောင်ဖို့အတွက်အားပေးသွားမှာဖြစ်ပါတယ်။တတိယအဆင့်ကတော့ဆရာဆရာမများကြီးကြပ်ပြီးတော့လူမှုအတိုင်းဝိုင်းကိုလေ့ကျင့်ပေးတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ကိုအမေကန်ပြည်အောင်စုလူလူကျမ်းမာရေးနဲ့နိုင်ငံတကာဖွံ့ဖြိုးရေး NGO တစ်ခုဖြစ်တဲ့ FHI 360အဖွဲ့ကဆောင်ရွက်တာဖြစ်ပြီးတော့ဆရာများအတွက်တင်ဒါကူပစ္စည်းနဲ့ဆွေးနွေးပွဲတွေကို online ကတဆင့်ဆောင်ရွက်ပေးမှာဖြစ်ပါတယ်။ဒါပြင်ဆရာဖြစ်တင်ဒန်းတွေကိုလည်း online ကနေပို့ချပေးမှာပါ။ Rwanda နိုင်ငံဆိုင်ရာ American သံမတ်ကြီး Erica J. Bugs Ruggles ကပညာရေးဝန်ကြီးဌာနနဲ့အရက်ဖက်အဖွဲ့ကြီးတို့ပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့ပြောပါတယ်။ဒီလိုပူးပေါင်းဆောင်ရွက်ချက်အားဖြင့် GKMB KI မှာကလေးသူငယ်များအတွက်ဒေတာဖြင့်ဖတ်စာအုပ်တွေကိုဖန်တီးပေးနိုင်ခဲ့ပါတယ်။ Rwanda အစိုးရဆရာဆရာမတွေလူ့အဖွဲ့အစည်းခေါင်းဆောင်တွေမိဘတွေနဲ့ပူးပေါင်းဆောင်ရွက်မှုဟာ2020ပြည့်ရဝန္ဒနိုင်ငံစာတက်မြောက်ရေးမျှော်မှန်းချက်အတွက်အရေးကြီးတယ်လို့တာမတ်ကြီး Bugs Ruggles ကပြောပါတယ်။ကလေးသူငယ်တွေစာဖတ်စွဲ့ရည်မြင့်မားလာပြီးရဝန္ဒနိုင်ငံရဲ့အနာဂတ်ကိုအောင်အောင်မြင်မြင်တည်ဆောက်နိုင်ဖို့အခွင့်အလမ်းတွေရနိုင်အောင်ဒီလိုပူးပေါင်းဆောင်ရွက်မှုတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့သူကပြောပါတယ်ရှင
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
တော်ရရှိနေခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ခင်ဗျာ VO မြန်မာပြည်ကဗုဒ္ဓဟူးနေ့နန်းနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လှည့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
Netherlands နိုင်ငံမှာဒီကနေ့ဗုဒ္ဓဟူးနေ့ကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေအတွက်ရွေးကောက်ပွဲတာဝန်ရှိသူတွေအင်္ဂါနေ့ကအပိသက်ပြင်ဆင်ခဲ့ကြပါတယ်။အဓိကပါတီကြီး၄ခုကခေါင်းဆောင်တွေကြားဥရောပရှေ့ရေးနဲ့ရာသီဥတုပြောင်းလဲမှုကာကွယ်ရေးဆိုင်ရာစကားဆက်ထိုးပွဲကိုအင်္ဂါနေ့ညကလုပ်ခဲ့ပါတယ်။လူမှုသဘောထားစစ်တမ်းတွေမှာဝန်ကြီးချုပ်တာဝန်နှစ်ခါယူဘူးသူမခရူတီပြီးရင်အစ္စလာမ်စံကျင်ရေးလိုနိုင်ငံထဲမှာအများအကြိုက်ပြောပြီးတော့မဲဆွယ်နေတဲ့လက်ရရိတ်အမတ်ဟီရက်ဗီလ်ဒစ်ကနောက်ကလိုက်နေပါတယ်။ဥရောပမှာအများအကြိုက်ဆောင်ဝါဒကိုအားပေးသူတွေများလာနေပြီလားဆိုတာကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲတစ်ခုလို့လည်းမြင်နိုင်ပါတယ်။ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီကိုတွားရောက်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလာဆင်ဟာဝါရှင်တန်မြို့တော်ကနေပြီးတော့အင်္ဂါနေ့ကထွက်ခွာသွားပါပြီ။မတ်လ15ရက်နေ့ကနေ16ရက်နေ့အထိ၄ရက်ကြာခီးစဉ်အတွင်းဂျပန်နိုင်ငံတိုကျိုမြို့တော်စီကိုအရင်ဆုံးသွားမှာဖြစ်ပါတယ်။အဲဒီနောက်ဆိုးမြို့တော်ကိုသွားပြီးရင်ဘေကျင်းမြို့တော်ကိုနောက်ဆုံးသွားပါလိမ့်မယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပစ်လွှတ်မှုနဲ့နျူကလ িয়ার ချင်းချောက်မှုအန္တရာယ်ရှိနေချိန်မှာအာရှပစိဖိတ်ဒေသစီကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးသစ်ပထမဆုံးခီးသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှိတ်ဘက်ချမ်းကိုဒီဆောင်းရာသီကုန်းကန်ဒီမှာကြီးမားတဲ့စီးနှင်းမှုန်တိုင်းဝင်ရောက်တိုက်ခတ်နေတာမှာတချို့ဒေသတွေမှာနှင်းတုဟာနှစ်ပေနီးပါးရှိတယ်လို့မိုးလေဝသပညာရှင်တွေကပြောကြပါဗျ။ Maryland, Virginia, New York, Pennsylvania, New Jersey နဲ့ Connecticut ပြည်နယ်တွေကိုဝင်ရောက်တိုက်ခတ်တဲ့နှင်းမှုန်တိုင်းပြင်းထန်လွန်းလာကြောင်းဒေသတော်တော်များများမှာစာတင်ကြောင်းတွေပိတ်ထားရပြီးတော့အရေးပေါ်အခြေအနေကြီးညာထားရပါတယ်။ Washington DC မြို့တော်မှာလည်းရေခဲမိုးနဲ့နှင်းချခဲ့တာကြောင့်လမ်းတွေကိုအချိန်မီရှင်းလင်းနိုင်ဖို့အတွက်ဗဟုအစိုးရဝန်ထမ်းတွေအနေနဲ့တတ်မှတ်ချိန်ထက်၃နာရီနောက်ကျပြီးမှရုံတက်ဖို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြေညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတမန်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ အခုထုတ်လင်းနေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီနဲ့၉နာရီအထိလိုင်းဒိုမီတာ second 19နဲ့25လောက်ကနေပြန်ပြီးတော့ထုတ်လင်းပေးမှာပါ။နိုင်ငံတကာကတော်တာရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်တော်ဆက်မွေးပါခင်ဗျာ
This program has come to you from the Voice of America, Washington.